Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2025ခု January 16ရက်နေ့ကြာသပတေးနေ့ညဘက်ရေဒီယိုရုပ်သံအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်တို့ရဲ့အသံလွှင့်အစီအစဉ်တွေကိုလိုင်းနိုမီတာ19 25 30နဲ့လိုင်းလံမီတာ190တို့ကပါဖမ်းယူနာတော်တာဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီညဘက်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာအမေရိကန်ပြည်ထောင်စုမှာသမ္မတတွေပေါ်ကိလုတ်ခွင့်ပေးထားတာကိုအဆုံးသတ်သင့်ပြီလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်တခါဒီဟာမတ်စစ်သွေးကြွအဖွဲ့တွေဟာနောက်ဆုံးကြက်အချိန်အထိကိုရှော့ပေါ့မှုတွေရအောင်လုပ်နေတယ်လို့ဒီအစ္စရေးဝန်ကြီးချုပ်ကဆွတ်ဆွဲပြီးတော့ဂါဇာအပြည့်ရဲ့သဘောတူညီချက်ကိုအတည်ပြုဖို့အတွက်ရွှေ့ဆိုင်းလိုက်ပါတယ်တခါအီတလီအခြေစိုက်ကာကွယ်ရေးနည်းပညာကုမ္ပဏီလီယိုနာໂດကဒီမြန်မာရေတပ်အတွက်ကိုလက်နက်ရောင်းချနေတယ်ဆိုတာမဟုတ်ဘူးလို့ညှင်းဆန်လိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးတော့ပါမယ်ရှင်
နောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းပေးပို့ချက်တွေကိုတင်ဆက်မှာဖြစ်ပါတယ်သတင်းပေးပို့ချက်တခုထဲမှာဆိုရင
်ဥတီချက်မတူရခါကြတော့ကျွန်တော်ကျန်တဲ့နီးစပ်ဖို့တော့ခက်အောင်မယ်လို့ထင်တယ်အဲ့တော့ကမကထလုပ်ပြီးတဲ့တရုတ်ပြည်ဘက်ကကြတော့ဒါနေဆက်တည်ငြိမ်ရေးပေါ့ဗျာ
MNDAA ကိုကန့်အဖွဲ့နဲ့စစ်ကောင်စီကြားဒီကနေ့ဆွေးနွေးမှုတွေထပ်မံပြုလုပ်ပါတယ်ဒီအပေါ်သုံးသပ်ချက်ကိုမကြမီပဲအပြည့်အစုံတင်ဆက်ပေးပါမယ်အဲ့ဒီနောက်မှာတော့ကရင်ပြည်နယ်ဒီမော့ဆိုကရင်နီဒီမော့ဆိုဒေသမှာစစ်ပေးဒုက္ခတဲ့စခန်းကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်တဲ့အတွက်အရသာတွေဆုံးမှုတွေရှိပါတယ်။ဒါအပြင်မန္တလေးတိုင်းမရရမှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့ပြစ်လို့အရသာတွေတွေ့ဆုံးပါတယ်။ဖားကမှာတော့ရွှွန်းနှံဖုံးသွားသူတွေကိုတေတဲ့သူဆင်းရဲအတိအကျမသိရသေးပေမဲ့ရှာဖွေနေတာကိုတော့ဒီကနေ့ရဆန်းလိုက်ပြီးဖြစ်ပါတယ်။ဒီလိုသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးမှာပါ။အခုတော့သတင်းတွေကိုကျွန်တော်နဲ့တူမဆူမြတ်မွန်တို့ကပြောပြမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာသမ္မတတာဝန်ယူထားသူတွေအပေါ်ကင်းလွတ်ခွင့်ပြုထားတာကိုဒီအဆုံးသတ်သင့်ပြီလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်သမ္မတတက်တန်းကုံဆုံးဖို့ရပ်ပိုင်းမဲ့လူရောတဲ့သမ္မတဘိုင်ဒန်ကပုံထုံးတွေတုန်းကနိုင်ငံကိုဒီမိန်ကွန်းနောက်ဆုံးပြောကြားစဉ်မှာခုလိုပြောကြားခဲ့တာဖြစ်ပါတယ
် We need to amend the constitution to make clear that no president is immune from crimes that he or she commits while in office.
သမ္မတတာဝန်ယူထားချိန်မှာရာဇဝတ်မှုကျူးလွန်တဲ့ဘယ်သမ္မတကိုမဆိုပြစ်ဒဏ်ကင်းလွတ်ခွင့်မပြုဘူးဆိုတာရှင်းရှင်းလင်းလင်းဖြစ်အောင်လို့ဖွဲ့စည်းပုံကိုပြင်ဆင်တဲ့လေလို့ပြောသွားတာပါ။သမ္မတရဲ့လုပ်ပိုင်ခွင့်အာဏာဟာအကျွေးမဲ့ချုပ်ခိုင်ထားနိုင်တဲ့အာဏာမျိုးမဟုတ်ပါဘူး။အဲ့ဒီလိုလည်းမဖြစ်သင့်ပါဘူးလို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲနိုင်အောင်စ조사မှုတွေနဲ့ပတ်သက်လို့အဲ့ဒီချိန်မှာသမ္မတတာဝန်ယူထားတဲ့ Trump ကိုရာဇဝတ်မှုနဲ့အရေးယူခွင့်မရှိဘူးလို့ပြည်ထောင်စုတရားရုံးချုပ်က2024ခုနှစ်မှာဆုံးဖြတ်ခဲ့ပါတယ်ဒီကိစ္စစုံစမ်းစစ်ဆေးမှုတွေမှာလည်းတကယ်လို့ Trump ဒါအခုထပ်ပြီးတော့သမ္မတအရွေးမခံခဲ့ရရင်ရာဇဝတ်မှုတွေနဲ့အရေးယူနိုင်မှာဖြစ်တယ်လို့ဒီအထူးစုံစမ်းရေးမှုကအစည်းအဝေးခန်းစာထဲမှာရေးသားခဲ့ပါတယ်2024 November ရွေးကောက်ပွဲမှာဒုတိယအကြိမ်သမ္မတအရွေးခံခဲ့ရတဲ့ Donald Trump ကိုအာဏာလွှဲပေးဖို့ပြင်ဆင်နေတဲ့သမ္မတ Biden ကအာဏာကိုကျမ်းသာကျွယ်ဝသူတစုကချုပ်ကိုင်မှာစိုးရိမ်စရာဖြစ်တယ်လို့လည်းသူ့ရဲ့နှုတ်ဆက်မိန့်ခွန်းထဲမှာပြောသွားခဲ့ပါတယ်အချမ်းတကအချမ်းသာဆုံးလူတွေစီမှာပဲလုပ်ပိုင်ခွင့်အာဏာတွေရှိနေရင်အာဏာအလွဲသုံးစားလှုပ်မှုတွေကိုဘယ်သူကမှထောက်ပြတားဆီးနိုင်မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်။လုပ်ပိုင်ခွင့်ရှိသူလူတစုကပုံဖော်နေတဲ့အမေရိကန်ပြည်ထောင်စုမှာဒီမိုကရေစီအခြေခံအခွင့်အရေးနဲ့လွတ်လပ်မှုတွေကိုချိန်ချောက်နေပြီလို့သူ့ရဲ့နှုတ်ဆက်မယ်ခွန်းထဲမှာသမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ
်။ American Outlook တော်ဥက္ကဋ္ဌ Mike Johnson ကအောက်လွှတ်တော်မှာဩဇာကြီးမာတဲ့လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌမိုက်ဒါနယ်ကိုကော်မတီဥက္ကဋ္ဌတာဝန်ကနေမနေ့ကဗိုလ်ထူးနေမှာဖယ်ရှားလိုက်ပါတယ်။ Republican Party ရဲ့အောက်လွှတ်တော်ထောင်လိုင်းရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ Ohio ပြည်နယ်ဆိုင်ရာအောက်လွှတ်တော်မှမိုက်ဒါနယ်ဟာယူကရိန်းကိုအကူအညီတွေပေးတဲ့အပေါ်လူသိရှင်ကြားထောက်ခံသူဖြစ်တယ်လို့တခြားမတူညီတဲ့အမြင်တွေရှိတာကြောင့်ရွေးကောက်ခံသမ္မတ Donald Trump နဲ့သဘောထားမကိုက်ညီသူလည်းဖြစ်ပါတယ်။အမတ်မိုက်ဒါနယ်ဟာအနေနဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုဆက်ပြီးတော့ဥဆောင်တော့မှာမဟုတ်ဘူးလို့လွှတ်တော်ဥက္ကဋ္ဌဂျွန်ဆင်ကသတင်းတောက်တွေကိုမနေ့နှောင်းပိုင်းကပြောဆိုပါတယ်အခုလိုမိုက်ဒါနယ်ကိုဖယ်ရှားဖို့ဆုံးဖြတ်လိုက်တာဟာအမေရိကန်ရဲ့ထောက်လှမ်းရေးအတိုင်းအဝိုင်းနဲ့ကော်မတီနဲ့ဆက်ဆက်နေတဲ့အရာအားလုံးကိုအသိပြန်ဆောက်ဖို့လိုတာကြောင့်ဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆင်ကပြောဆိုပါတယ်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့ဥက္ကဋ္ဌအသိကိုမကြခင်ပဲကြီးညာသွားမယ်လို့လည်းဥက္ကဋ္ဌဂျွန်ဆင်ကပြောဆိုပါတယ်
ဟမတ်စစ်သွေးကြွအဖွဲ့ဟာဒီနောက်ဆုံးကြံအချိန်အထိကိုရှော့ပေါ့မှုတွေရအောင်လုပ်နေတယ်လို့အစ္စရေးဝန်ကြီးချုပ်ကဆက်ဆွဲပြီးတော့ဒီဂါဇာကမ်းမြောင်ဒေသမှာအပြစ်ခတ်ရဆိုင်သဘောတူညီချက်ကိုအတည်ပြုဖို့အတွက်ရွှေ့ဆိုင်းလိုက်ပါတယ်သဘောတူထားတဲ့အချက်အလုံးကိုစစ်သွေးကြွအဖွဲ့ဘက်ကလက်မခံတဲ့၍ဒီသဘောတူညီချက်ကိုတရားဝင်လက်ခံဖို့အတွက်အစ္စရေးအစိုးရအဖွဲ့အစည်းအဝေးလုပ်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကပြောကြားခဲ့ပါတယ်။ဟမတ်စ်ဘက်ကအလျှော့ပေးမှုတွေရဖို့နောက်ဆုံးအချိန်ထိလုပ်နေတယ်လို့ဝန်ကြီးချုပ်ရိုးရဲထုတ်ပြန်ချက်မှာဖော်ပြပါတယ်။ဘာတွေလဲဆိုတာကိုတော့အတိအကျပြောခြင်းမရှိပါဘူး။ပုံထုတ်ညပိုင်းကရရှိခဲ့တဲ့ဒီအပြစ်ခတ်ရဆိုင်သဘောတူညီချက်ကိုအစ္စရေးအစိုးရဘက်ကတရားဝင်အတည်ပြုဖို့အတွက်ဒီနေ့မနေ့ပိုင်းဝန်ကြီးအဖွဲ့အစည်းအဝေးလုပ်မယ်လို့မျှော်လင့်ထားခဲ့ပေမဲ့အခုတော့ဒီအစည်းအဝေးနောက်ဆုတ်သွားတာဖြစ်ပါတယ်။လာနေချီကြိုးပမ်းညှိနှိုင်းခဲ့ပြီးတော့မနေ့ကရရှိတဲ့အဆင့်30ပါအပြစ်ရသဘောတူညီမှုကိုအပြစ်အဝအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့တနင်္ဂနွေနေ့မှစတင်အသက်ဝင်မှာဖြစ်ပါတယ်။ဒီကနေ့ကြာတာပြည်နေ့အထိအစ္စရေးစစ်တပ်ကဂါဇာကမ်းမြောင်ဒေသကိုလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာကြောင့်ပါလက်စတိုင်း80ထက်မနည်းသေဆုံးတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကဒီဟမတ်စ်အဖွဲ့အစည်းမှာသတင်း6ပတ်ကြာအပြစ်ရသဘောတူညီချက်ဟာ15လကြာနေပြီဖြစ်တဲ့စစ်ပွဲတွေကိုရပ်ဆိုင်းထားနိုင်ဖို့ဖြစ်ပါတယ်။ဟမတ်စ်တို့ဖန်ဆီးထားတဲ့အစ္စရေးတစားခံတွေကိုပြန်လွှတ်ပေးရင်းနဲ့အစ္စရေးတို့ဖန်ဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားယာနဲ့ချီပြန်လွှတ်ပေးရေးလဲသဘောတူညီချက်ထဲမှာထည့်သွင်းထားပါတယ်။သဘောတူညီချက်ပထမအဆင့်မှာတော့ဂါဇာမှာ42ရက်အပြစ်ခတ်ရဆဲထားမှာဖြစ်ပြီးတော့အစ္စရေးတစားခံ33ယောက်ကိုဟမတ်စ်ကပြန်လွှတ်ပေးရမှာဖြစ်ပါတယ်ရှင်။
ဒီတိုင်းနဲ့ယူကရိန်းအကြားမှာစီးရေးအရာပူးပေါင်းဆောင်ရွက်မှုသိပ္ပံနဲ့နည်းပညာကဏ္ဍအကျိုးလူဆောင်ရွက်မှုကိုယူခံလိုက်ရတဲ့ယူကရိန်းကောက်ပဲသီးနှံတွေကိုခြေရာခံဖို့အပါအဝင်နိုင်ငံသဘောတူစာချုပ်ကိုချုပ်ဆိုသွားမယ်လို့ဗြိတိန်ကမနေ့ကကြာတာပြည်နယ်မှာတင်ကြားလိုက်ပါတယ်။ဝန်ကြီးချုပ်ခီယာစတီမာဟာယူကရိန်းကောင်းဆောင်နေတဲ့သဘောတူစာချုပ်လက်မှတ်ရေးထိုးဖို့အတွက်ယူကရိန်းမြို့တော်ခီဖ်ကိုရောက်ရှိနေပါတယ်။ဒါ့အပြင်ခီးစင်အတွင်းယူကရိန်းတပ်ဖွဲ့တွေအတွက်နောက်ထပ်စစ်လက်နက်အကူအညီပစ္စည်းတွေပေးဖို့ကိုလည်းပြစ်တိန်ဝန်ကြီးချုပ်စတီမာကကြေညာသွားမှာဖြစ်တယ်လို့ပြစ်တိန်ဝန်ကြီးချုပ်ယုံကပြောပါတယ်။ဒါဟာအခုလောလောဆယ်အတွက်မဟုတ်ဘဲနှစ်နိုင်ငံအကြားလာမယ့်ရာစုနှစ်တွေအတွက်ပါရင်းနှီးမြှုပ်နှံမှုဖြစ်တယ်လို့ဝန်ကြီးချုပ်စတီမာကကြေညာချက်ထဲမှာပြောဆိုထားပါတယ်။ Baltic Finland Finland နဲ့အဇပင်လယ်မှာရုရှားရဲ့ကျူးကျော်မှုတွေကိုတားဆီးနိုင်ဖို့အတွက်ပင်လယ်ရေကြောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းဒီသဘောတူညီချက်ထဲမှာပါဝင်ပါတယ်။ဒါ့အပြင်ပြည်ထောင်စုယူကရိန်းနိုင်ငံအကြားလေယာစိုက်ပျိုးရေးနည်းပညာကျန်းမာရေးစောင့်ရှောက်မှုနဲ့အာကာသဆိုင်ရာကိစ္စရပ်တွေအတွက်လည်းအတူလက်ဆွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲရုရှားကယူကရိန်းမှာရှိတဲ့ Chernihiv, Donetsk, Pripyat ဒေသတွေကို drone ဒုံးကျည်တွေအမြောင်အများနဲ့ပြစ်ခတ်တိုက်ခတ်ခဲ့တာကြောင့်အင်ဂျင်သုံးတာစနစ်တွေနဲ့ပျက်စီးပြီးလူထုသေဆုံးခဲ့ပါတယ်။ရုရှားဘက်ကပြစ်ခတ်လိုက်တဲ့ drone 55စင်းက34စင်းကိုယူကရိန်းကပစ်ချနိုင်ခဲ့တယ်လို့ပြောဆိုပါတယ
်။ View American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ Flight Obiter 19 kHz 15953ည Flight Obiter 25 kHz 11803ည Flight Obiter 30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာ Flight Meter 190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ January 16ရက်ဂျာတာဘရင်းနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။အီတလီနိုင်ငံအခြေစိုက်ရေချောင်းလေချောင်းကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအဆင့်မြင့်နည်းပညာကုမ္ပဏီလီယိုနာဒိုကမြန်မာရေတပ်အတွက်ကိုလက်နက်ရောင်းချနေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုညှင်းဆန်လိုက်ပါတယ်။အီတလီမှာနေစင်ထုတ် Il Manifesto သတင်းစာ Asian Defense နဲ့ James ကာကွယ်ရေးဆိုင်ရာ Journal မှာဖော်ပြခဲ့ကြတဲ့86 mm စစ်သင်္ဘောတပ်ဆက်အမြောက် OTO Milara 76/60တူတွေကိုရောင်းချခဲ့တယ်ဆိုတဲ့အချက်ဟာမမှန်ဘူးလို့ဒီလီယိုနာဒိုကုမ္ပဏီကဇန်နဝါရီလ15ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့ညင်းဆန်ပါတယ်။မြန်မာစစ်တပ်ကိုဒီ86 mm OTO Malara စစ်အမြောက်တွေဓာတ်ရိုက်မရောင်းခဲ့တယ်လို့တဆင့်ခံလည်းမရောင်းခဲ့ဘူးလို့ကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံပေါ်လက်နက်ရောင်းချမှုပိတ်ဆို့တဲ့1996ခုနှစ်မတိုင်ခင်ကလည်းမရောင်းခဲ့ဘူးလို့ပြောပါတယ်။ဆက်မြောက်တွေသာမကဒီတခြားကာကွယ်ရေးနည်းပညာတွေကိုလည်းမြန်မာစစ်တပ်ကိုရောင်းချခဲ့ခြင်းမရှိဘူးလို့လီယိုနာဒိုကုမ္ပဏီကညင်းပါတယ်။ဒီ86 mm OTO Malara စစ်အမြောက်တွေထုတ်လုပ်ဖို့လီယိုနာဒိုကုမ္ပဏီနဲ့ဒီ license သဘောတူထားတဲ့ BHEL ကုမ္ပဏီကလည်းမြန်မာရေတဲ့အတွက်ကိုဒီ 76/62 ဆက်အမြောက်တွေဘယ်တော့မှမပို့ပေးခဲ့ဘူးလို့ဇန်နဝါရီ9ရက်ကဒီတရားဝင်တုံ့ပြန်ခဲ့ကြောင်းကိုလည်းထည့်သွင်းဖော်ပြထားပါတယ်။လီယိုနာဒိုကုမ္ပဏီရဲ့အထူးသတိထားရမယ့်စာရင်းမှာမြန်မာနိုင်ငံပါဝင်နေတာကြောင့်အရက်ဖက်ကုန်ပစ္စည်းတွေအပါအဝင်ဒီလီယိုနာဒိုကုမ္ပဏီထုတ်ပစ္စည်းတွေကိုအသေးအချာမတုံ့တမစည်းစစ်ဖဲရောင်းချခြင်းမရှိဘူးလို့ဒီညင်းဆိုထုတ်ပြန်ချက်ထဲမှာပြောထားပါဗျ။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ညီနောင်မဟာမိတ်၃ဘွဲ့တဲ့က MNDAA ကိုကန့်ကိုစလဲအဖွဲ့နဲ့စစ်ကောင်စီကိုစလဲအဖွဲ့တွေဒီနေ့တရုတ်နိုင်ငံကုမင်းမြို့မှာပြုလုပ်တဲ့တွဲဆုံဆွေးနွေးပွဲမှာတရုတ်နိုင်ငံကကိုစလဲတွေလည်းပါဝင်တဲ့အကြောင်းဆွေးနွေးပွဲနဲ့နီးစပ်သူတွေက VOA ကိုအတိအပြုပြောဆိုပါတယ်။အစောပိုင်းကဇန်နဝါရီလ15ရက်နေ့မှာထပ်မံတွဲဆုံဖို့သဘောတူထားပေမဲ့နောက်တရက်ဆုတ်ပြီးဆွေးနွေးပွဲကိုဒီကနေ့မှတင်ပြတာဖြစ်ပါတယ်။ဆွေးနွေးပွဲအစီအစဉ်နဲ့ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။နောက်ရှုမျိုးကိုသိမ့်ပိုက်ထားတဲ့ MNDAA ကိုကန့်အဖွဲ့နဲ့စစ်ကောင်စီအကြောင်းမှာတရုတ်နိုင်ငံတာဝန်စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ကုမင်းမြို့မှာပြီးခဲ့တဲ့2024ခုနှစ်ဒီဇင်ဘာလ15ရက်နေ့ကနောက်ဆုံးတွေ့ဆုံခဲ့ပြီးဒီလထဲမှာနောက်တစ်ချိန်တွေ့ဆုံမှုသဘောတူခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဆွေးနွေးပွဲမှာလည်းတရုတ်ကိုယ်စားလှယ်တချို့ပါဝင်တက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့တစ်ခေါက်ဆွေးနွေးပွဲမှာ MNDAA သိမ်းထားတဲ့လာရှုမျိုးကိုအရင်ပုံစံအတိုင်းထားရှိဖို့နဲ့ကိုကန့်တပ်တွေပြန်လဲစုပ်ကွန်နေရချထားရေးနဲ့နေဆက်ကုံတွေပြန်လဲဖွင့်တဲ့တိုင်ရေးစီးပွားရေးပြန်လဲထူထောင်ဖို့စတာတွေဆွေးနွေးကြဖို့တရုတ်ကိုယ်စားလှယ်ဘက်တွေကစီစဉ်ပေးခဲ့တာဖြစ်တဲ့အကြောင်းဆွေးနွေးပွဲနဲ့နီးစပ်သူတွေကပြောဆိုခဲ့ပါတယ
်။မြန်မာနိုင်ငံမြဝတီမြို့အနီးမှာနောက်ထပ်ပေါ်လာနေတဲ့ဒီ online ငွေလိမ်ခိုင်းတွေကိုနှိမ်နှင်းနိုင်ဖို့အတွက်အဓိကအာရုံစိုက်ပြီးတော့တွန်းတွန်းတိုက်တိုက်လုပ်နေပါတယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။မြဝတီမြို့နာကရွှေကုတ်ကိုအပြင်နောက်ထပ်ကြားဖြတ်ငွေလိမ်ခိုင်းလုပ်ငန်းလုပ်နေတဲ့နေရာအသစ်တွေထပ်မံပေါ်ပေါက်နေပါတယ်။အဲဒါကြောင့်အဲ့ဒီနေရာအသစ်တွေကိုအဓိကထားနှိမ်နှင်းနိုင်ဖို့စူးစမ်းနေတယ်လို့တရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနရဲ့ဒီကနေ့ဇန်နဝါရီ16ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံသားတွေအနေနဲ့လည်းနေဆက်ဖြတ်ကျော်ရာဇဝတ်ကျူးလွန်မှုတွေရဲ့သားကောင်တွေမဖြစ်အောင်လို့နိုင်ငံသားမှအလုပ်ရမယ်ဆိုပြီးတော့မက်လုံးပေးဆွဲဆောင်မှုတွေကိုတတိထားကြဖို့အတွက်အများပြည်သူလုံခြုံရေးဝန်ကြီးဌာနတတိပေးပါတယ်လူကုန်ကူးတွေရဲ့လှည့်ပြားမှုနဲ့ထိုင်းနိုင်ငံကတဆင့်မြန်မာနိုင်ငံကငွေလေလုပ်ငန်းတွေစီကိုလိမ်ညာခေါ်သွားခံရတဲ့တရုတ်နိုင်ငံသားတချို့ကိုကယ်တင်နိုင်ခဲ့တဲ့ဖြစ်ရပ်တွေရှိခဲ့ပြီးတဲ့နောက်မှာအခုလိုတရုတ်အစိုးရကတတိပေးတာဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် LA မြို့တစ်ဝိုက်မှာမနေ့ကပေါ်တူဂီနီလေတိုင်နှုံးရော့ကျလာတာကြောင့်မိသားသမားတွေတော်မီလောင်ကျွမ်းတာကိုငြိမ့်သက်တဲ့နေရာမှာတိုးတက်မှုရှိလာနေပါတယ်လာမယ့်ရက်တွေအတွင်း6တွေပြီးပြင်းထန်တဲ့လေတိုင်နှုံးတွေရော့ကျလာမှာဖြစ်တဲ့အတွက်တော်မီလောင်ကျွမ်းမှုကိုတက်တရာရစီမှာဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောဆိုပါတယ်ဒီလိုအခြေအနေတောင်ရှေ့တည်တင်းပတ်ထဲမှာနောက်ထပ်စိုးရင်စရာအခြေအနေတကူမရောက်ခင်မှာမိသားသမားတွေအနေနဲ့ Los Angeles အနောက်ဘက်ဆွန်ကပါစလိတ်အရက်နဲ့အရှိတ်ဘက်ကအီတင်အရက်တွေမှာလောင်နေတဲ့တော်မီတွေကိုနှိမ့်တတ်ဖို့အခွင့်အရေးရနိုင်မှာဖြစ်ပါတယ်အဲ့ဒီအရက်နှစ်ခုမှာစုစုပေါင်းဧက4000ကျော်မီလောင်ခဲ့ပြီးမိသားသမားတွေကပလစစ်တော်မီ27ရာခိုင်နှုန်းနဲ့အီတင်45ရာခိုင်နှုန်းကိုနှိမ့်သက်နိုင်ခဲ့တယ်လို့ပြောဆိုပါတယ်တော်မီကြောင့်သေဆုံးသူက25ဦးထက်မနည်းရှိသွားပြီလို့အာနာပိုင်ကပြောဆိုထားပါတယ်ဗရင်းတွေကိုမဆူမြန်မွန်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့ပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တွေကိုစတင်တင်ဆက်ပါတော့မယ်တရုတ်ပြည်မှာလုပ်တဲ့စစ်ကောင်စီနဲ့ဆွေးနွေးပွဲအကြောင်းဥစွာတင်ပြပါမယ်။ကိုကန့်တပ်ဖွဲ့ MNDAA နဲ့စစ်ကောင်စီတို့တရုတ်နိုင်ငံမှာပြုလုပ်တဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲဟာရလာထွက်ဖို့ခက်နိုင်တယ်လို့သုံးသပ်သူတချို့ကပြောဆိုပါတယ်။အရင်လာကဆွေးနွေးပွဲလိုပဲတရုတ်ဖီအားအောက်မှာဆွေးနွေးကြပေမဲ့နှစ်ဖက်စလုံးကကိုဖြစ်ချင်တာကိုသာပြောဆိုကြမှာဖြစ်ပြီးတကယ်ညှိနှိုင်းလိုတဲ့စိတ်မရှိတော့ဘူးလို့သုံးသပ်သူတွေကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအလကဆွေးနွေးပွဲတုန်းကတော့လာရှုမျိုးကိုနှစ်ဖက်အပြန်အလှန်တောင်းဆိုခဲ့ကြပြီးမပြေမလည်ဖြစ်ခဲ့ပါတယ်။ဒီတခါဆွေးနွေးပွဲမှာဟောဘလို့အခြေအနေတွေရှိပါလဲ။ကိုဝင်းမင်းကသုံးသပ်သူတွေကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့တရုတ်နိုင်ငံကုမင်းမျိုးကိုမနေ့ညကရောက်လာတဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့ကိုကန့်တန်လို့လူတည်များတဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တို့ဒီနေ့ဇန်နဝါရီ16ရက်မှာစဆွေးနွေးနေကြပြီလို့နှီးစပ်သူတွေကပြောပါတယ်။ဒီဆွေးနွေးပွဲအပေါ်ISP မြန်မာမဟာဖြူဟာနဲ့မူဝါဒလေ့လာရေး Institute အဖွဲ့ Director ဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ်
။အခုလက်ရှိတစ်ဖက်နဲ့တစ်ဖက်ကဥတီချက်မတူတဲ့အခါကျတော့ကျွန်တော်တင်တဲ့နီးစပ်ဖို့တော့ခက်အောင်မယ်လို့ထင်တယ်။အဲ့တော့ကမကထလုပ်ပြီးတဲ့တရုတ်ပြည်ဘက်ကကျတော့ဒါနေဆက်တည်ငြိမ်ရေးပေါ့ဗျာ။နောက်တစ်ခါကျတော့အခုပိတ်နေတဲ့ကုန်စည်လမ်းကြောင်းတွေပြန်ဖွင့်နိုင်မလားပေါ့။နောက်တစ်ခါကျတော့စုရဲ့ရင်းနှီးမြှုပ်နှံမှုတွေလုံခြုံရေးပေါ့။ဒီအတွက်ကြောင့်သူကတစ်ဖက်ကိုတွေ့ပြီးတဲ့ကမကထာလုပ်တယ်ပေါ့နော်ဆိုတော့တစ်ဖက်က MNDAA ပေါ့ဒီကိုကန့်တပ်ဖွဲ့တွေကြတော့လေသူ့ရဲ့ဒေသပေါ့ဗျာအခုလက်ရှိစိမ့်ပိုက်ရတာသမ ्या ကိုသူကတည်ငြိမ်စေခြင်းနဲ့ဘုံလာကျဲတာမျိုးမလုပ်စေခြင်းဘူးပြီးရခါကျတော့တစုံတရာသဘောတူညီမှုရပြီးတော့ဆက်သွားခြင်းနဲ့ဆိုတဲ့ပုံစံမျိုးဖြစ်တယ်နော်စစ်ကောင်စီဘက်ကကြတော့စဉ်းစားလို့ရှိရင်အခုချိန်ထိသူကငြိမ်းချမ်းရေးဆွေးနွေးပါမယ်လို့တော့ပြောတယ်ဒါပေမဲ့၂၀၀၈ဖွဲ့စည်းပုံအရ ဒီတိုင်းသွားမယ်ဆိုတဲ့ဟာမျိုးကြတော့တစ်ဖက်နဲ့တစ်ဖက်ကနီးစပ်ဖို့လမ်းကြောင်းတွေကလိုအောင်မယ်လို့ထင်ပါတယ
်။ဒါအပြင်အလွတ်တဘောကြိုတင်ညှိနှိုင်းမှုတွေမရှိတော့တာနဲ့အရင်ဒီဇင်ဘာ15ရက်ပထမအကြိမ်ကိုကန့်တန်နဲ့နှစ်ဖက်ဆွေးနွေးတုန်းကဥဆောင်ခဲ့သူဒုဗိုလ်ချုပ်ကြီးကိုကိုဦးဟာအရင်ဟိုက်ကင်ခေါ်မြောက်ပိုင်းညီနောင်၃ဘွဲ့နဲ့ဆွေးနွေးပွဲဥဆောင်လေးရှိတဲ့ NSPNC ခေါ်စစ်ကောင်စီငြိမ်းချမ်းရေးအဖွဲ့ဝင်မဟုတ်ပဲလူပြောင်းသွားတာကလည်းဆွေးနွေးပွဲအဆင်ပြေဖို့ခက်မယ်လို့ဥအောင်သူငင်းကထောက်ပြပါတယ်။ဒါပေမဲ့စစ်တပ်ရရှိဟောင်းတွေနဲ့အဓိကဖွဲ့ထားတဲ့ဒေနကမာပြူရလိလာရဲ့ဖွဲ့အမှုဆောင်ဒါရိုက်တာဦးသိန်းချွန်းကတော့လူကအဓိကမကြပဲတောင်းဆိုချက်တွေကသာပြဿနာလို့ပြောပါတယ
်။ဘုမအားကတော့အရှင်းဘုံကြီးကြတယ်။ဒီမှာဘယ်နဲ့ပါတဲ့ကိုယ်တွေကပြောင်းနေနေပြီးတော့ချင်းပေါ့။တဝန်းကြီးတာဦးစက်လို့ဟုတ်တယ်အရှင်းပြတော့အချိန်မှာဒါဆွေးနွေးပွဲရှိကြတယ်ထုံးလို့ရှိပါတယ်။ဒီတပြိုင်တည်းစကားတော့ပြောင်းနေနေနေပြီးတော့ပေါ့။ဒီနိုင်နေပေါ့။ဆိုတော့ဒီကောင်ကြည့်ပြီးလဲဒီမှာလည်းတက်တာပေါ့။ကျွန်တော်လည်းအစီအစဉ်ကြီးနည်းနည်းရအောင်ဆိုတော့အဲ့တော့ဘယ်လိုဆင်းရဲဝင်လုပ်ကြမလဲ။ဘာလို့တောက်ဆူကြလဲ။ဒါကတော့ကျွန်တော်တို့လည်းတောင်းတောင်းကပြီးတော့ခင်းနေတော့ဒီပေါ်နေလည်းကျွန်တော်တို့မှန်းလို့ရတဲ့အပိုင်းကတော့ဒီတချို့သောလက်နက်တံတွေကသူတို့တက်ခိုင်ရယူထားနေတယ်သူတို့တော့အတိမပြည့်သေးဘူးဒါပေမဲ့ဒါမျိုးတောင်းမှုကများပါလိမ့်မယ်။ဆက်တော့ကလည်းလက်ရှိတောင်းဝင်ထားတဲ့နောက်ဆက်ကအနေနဲ့ဒါမျိုးပြည့်တဲ့ကမရဘူး။ဒါကြောင့်လည်းဆိုတော့ဒီအနာထိုင်းမှုတွေ2008ချိန်ကဦးရောက်ကဖြစ်တဲ့ဆိုတော့ခုနကပြောတဲ့ငင်းကြီးပန်းချတ်မှတ်တာလို့ပြည်ရာတွေဒီနိုင်မျိုးစတာ
ဒါပေမဲ့ CDM ပုံမှုဟောင်းနောင်ယုတ်ကတော့တရုတ်ပြည်အားကြောင့်သာဆွေးနွေးကြတဲ့နှစ်ဖက်လုံးကတကယ်အပေးယူလို့ဖို့အာတိတမရှိတာကအဓိကပြဿနာလို့ထောက်ပြပါတယ်
။ခုဒီကူကန်တန်းနဲ့စစ်ကောင်စီဒါဒုတိယအကြိမ်တွေ့ဆုံမှုမှာလည်းကျွန်တော်တို့အချင်းချင်းလိုပဲတက်နေရခြားတိုင်းနဲ့အနေနဲ့ကုံသွေးကိစ္စတွေကပဲဥတီဆွေးနွေးနိုင်ပါတယ်။အထူးသဖြင့်စစ်ကောင်စီဘက်ကတော့ဒါကျွန်တော်တို့ကူကန်တက်ကိုလာချိုးကနေပြတ်ဆုပ်ဖို့ဒါမြေပြန်တော်လိုင်းကြီးအင်အားစုတွေကိုမကူညီဖို့ကိစ္စတွေဒါတွေတော့အဓိကတောင်းဆိုကောင်းတောင်းဆိုနိုင်ပါလေအခြားသောထူးထူးခြားခြားတောင်းဆိုရည်ရည်ချက်တွေတော့နှစ်ဖက်စလုံးမှာပြောင်းလဲပါတာမျိုးတော့မရှိနိုင်ဘူးလို့တော့မြင်နေပေါ့နော်ဘာကြောင့်လဲဆိုတော့အခုဒီဆွေးနွေးပွဲရတယ်ဒါတရုတ်ရဲ့ PR လူလာချက်ကြောင့်သာဒါဆွေးနွေးပွဲလာတက်ရခြင်းဖြစ်ပေမဲ့လို့နှစ်ဖက်စလုံးမှာပြည်ပလေးနဲ့ညှိနှိုင်းလို့တဲ့အတီးသားမရှိတာကြောင့်ရလထွက်တဲ့ဒီဥတည်နိုင်မယ်လို့တော့မထင်ဘူးပေါ့နော
်အဲဒီကြောင့်ဘလို့ရလာဖြစ်လာနိုင်တာကိုမေးတာမှာဦးသိန်းထွန်းကအခုလိုသုံးသပ်ပြပါတယ
်ဒီတစ်ဖက်ကလည်းနေမျိုးအတိအမှတ်ပြုနေသူတို့အတွက်တစ်ခုကတော့အထူးဒေသလုံးကိုပုံစံတတ်မှတ်တာလည်းပါလို့ဒိတ်ချနိုင်မှာတောင်းဆိုခဲ့တယ်ဒီဘက်ကလည်းပြီးလို့မဖြစ်နိုင်တဲ့အတွက်အဲ့လိုမျိုးဦးတီကျကောင်းနေနေတာလောင်းနေဆိုတော့ကျွန်တော်တို့ကရလာထွက်ဖို့တော့ညောင်းမနိုင်တော့မရှိဘူးဒီကရကတော့ကျွန်တော်တို့အနည်းဆုံးတစ်ခဏတည်းပါလိမ့်ကားဆိုတော့ကျွန်တော်တို့ဒီနေ့ရနိုင်အနည်းဆုံးတော့ဒီနေ့မှရှိတဲ့တချို့တော့ဖြစ်တဲ့ family တွေတော့ရှောက်ချနိုင်မှာတော့ရှိတော့ဗောဒါပေမဲ့ညသောဖြစ်ပြီးပြီးခဲ့တဲ့ဒီဆွေးနွေးပွဲအကြောင်းကိုပြန်တော့နောက်ကြောင်းမှလိုက်ကြည့်မယ်ဆိုလို့ရှိရင်တော့ရန်ကတည်းကခလိခရာမရှိဘူးလက်ရှိညသောကတော့အနာကိုတို့ခြင်းနဲ့ဟာတစ်ခုပဲတကယ်တော့နေတဲ့ဟာမျိုးနဲ့ကိုမင်းရဲ့တံခိုးကနေတော့ဒီလုံးဝမလျှော့နိုင်လို့ဆိုတဲ့ဟာကိုပြန်ထားတဲ့ဟာမျိုးဆိုတော့ကျွန်တော်ခင်းနေပါလိမ့်မယ်ဒီရန်ကထွက်ဖို့မလိုနိုင်ဘူ
းဒီရလက်ဖြစ်လာနေတာပေါ့CDM ဘူကြီးစင်ရော်ကတော့အခုလိုထောက်ပြပါတယ
်မအောင်မြင်မှုပြမအောင်မြင်မှုဆိုတာတို့ကကလေးလိုပဲလေငါတို့ဟိုပြန်ပေးငါတို့ရုံးဆိုင်ခွင့်ပြန်ပေးဆိုတဲ့အနေအထားမျိုးနဲ့ပဲတောင်းဆိုတာအရင်ခေတ်ကစစ်သက်ညှိနှိုင်းမှုမျိုးတွေလိုပုံစံမျိုးနဲ့မတူတော့ဘူးဗျအဲ့တော့ဒီလာရှိုးအပါဝင်ပေါ့နော်ဒါကိုကန်နဲ့အဓိကဆွေးနွေးတာဆိုတော့ကိုကန်တို့ဒီ MNDA ကလက်ရှိစစ်ကောင်စီကိုမောင်းထုတ်ထားနိုင်တဲ့ area တွေကိုတို့ကပြန်ပြီးတော့နေရာလိုချင်တယ်ဆိုတော့မဖြစ်နိုင်ဘူးဘာလို့လဲဆိုတော့မြို့သိမ်းတိုက်ပွဲတစ်ခုမှာဆိုတာလဲငွေကြေးပါလို့အဓိကတော့အသက်သွေးချွေးပေါ့နော်ပြီးဆက်ထားရတာတွေအများကြီးရှိတယ်အဲ့တော့အလွဲသားကူပြန်ပေးပါဆိုတဲ့ပုံစံမျိုးကတော့ဒါဆွေးနွေးပွဲမှာဘလို့မှဖြစ်မဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော
်တကယ်တော့ဒီဆွေးနွေးပွဲကိုမနေ့15ရက်နေ့မှာဆွေးနွေးဖို့အရင်သဘောတူထားခဲ့ပေမဲ့နောက်ပိုင်းမှာတရက်နောက်ဆုတ်ပြီးမှဒီနေ့မှစဆွေးနွေးနိုင်တယ်လို့နှိစက်သူတွေကပြောပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့ကရင်နီဘက်ကလေကြောင်းတိုက်ခိုက်ခံရမှုအခြေအနေကိုတင်ပြပေးပါမယ်ကရင်နီဒေသဒီမော်ဆိုမြို့နယ်အရှေ့ပိုင်းစစ်ပစ်တုကတဲ့စခန်းတစ်ခုမှာဇန်နဝါရီလ15ရက်နေ့မနေ့တုန်းကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသာ3ဦးသေဆုံးပြီး4ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲအရသာတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ဒေသခံတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်အီတန်စင်ကပြောပြပါမယ်
စစ်ကောင်စီဒုဥက္ကဋ္ဌဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းလွိုက်ကော်မြို့ကိုရောက်ရှိနေတဲ့စူပီသတင်းတွေထွက်ပေါ်ခဲ့တဲ့ဇန်နဝါရီလ15ရက်နေ့ကအရဲသားပြည်သူတွေနေထိုင်တဲ့စစ်ပေးဆောင်စခန်းကိုစစ်ကောင်စီတပ်တွေကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါလေ ဒီမော့ဆိုမြို့နယ်အရှေ့ပိုင်းဒေါ်ဆိုခုကျေးရွာယာယီစစ်ဘေးရှောင်စခန်းပေါ်ကိုဘုံးကျဲခဲ့တဲ့အတွက်စစ်ဘေးရှောင်ပြည်သူ၃ယောက်သေဆုံးပြီးတော့၄ယောက်ပြင်းထန်ဒဏ်ရာရရှိခဲ့တဲ့အကြောင်း KNY လူ့အခွင့်အရေးအဖွဲ့နဲ့ကာကွယ်တပ်ဖွဲ့ကပြောပါလိမ့်တိုက်ပွဲဖြစ်ပေါ်တာမရှိဘဲနဲ့စီရေးပြတ်မဲ့မဟုတ်တဲ့စစ်ဘေးရှောင်စခန်းကိုလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ KNY လူ့ခွေရေးတီထောင်သူကိုပညာက VOA ကိုပြောပါလိ
မ့်။ဒေါ်ဆိုခုဆိုတဲ့စစ်ရှောင်စခန်းကိုစစ်ကောင်စီဘုန်းလာကျဲတယ်ပေါ့နော်။အဲမှာပွဲချင်းပြီးဦးပေါ့နော်။ဟိုတည်ဆုံးတယ်။တူဦးကတော့ဒဏ်ရာရပြီးတော့မှကျွန်တော်ဆင်းရုံမှာထပ်ဆုံးလို့ပေါ့နော်။အဲ့ဒါအားလုံးပေါင်းရင်3ဦးတော့ဖြစ်တယ်။ထိခိုက်ဒဏ်ရာရကျွန်တော်4ဦးကျန်နေတယ်ပေါ့နော်။အဲ့ဒီမတိုင်မီကတော့ထဲနိုင်ဖွဲ့ဝန်းကျင်မှာကဒီမော့ဆိုရှစ်ချမှာပဲကျွန်တော်အဲ့ဒီကျေးရွာတွေအနာကိုတော့ဟိုလည်းဘုံကျဲတော့ပေါ့နော်။ဆင်းနိုင်ခွဲတစ်ခေါက်ရဲ7ခွဲတစ်ခေါက်ပေါ့နော်။အဲ့ဒီဒေတာကဟိုစစ်ပွဲမဖြစ်ဘူးတတပွဲမရှိဘူးဆ
က်ကျင်းဤအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကလေလေချောင်းကနေဘုံကျဲတက်ခတ်ခဲ့တဲ့အချင်းဒီအကြောင်းကိုခုလိုပြောပြပါလိ
မ့်ဘုံကျဲတက်ခတ်တဲ့ပွဲဒီမော့ဆိုဒေါ်ဆိုခုကျေးပါဆစ်ဆောင်မှာပြည်သူနှုတ်ပွဲချင်းပြည်သူဆောင်းနေနောက်တူကတော့စီကူတော်မှုခံနေရင်းနဲ့တည်ဆောင်းသွားရတယ်ပေါ့နော်ကျန်တဲ့ဒီ၄ဦးကတော့ထပ်ပြီးတော့မှဒီတိခိုက်တန်းရရတာတွေရှိခဲ့တယ်
အသက်32နှစ်အရွယ်အမျိုးသားတယောက်အသက်38နှစ်အရွယ်အမျိုးသမီးတယောက်နဲ့အသက်60အရွယ်အမျိုးသမီးတယောက်စုစုပေါင်း3ယောက်တည်ဆုံးခဲ့ပြီးတော့အသက်18နှစ်ကနေ85နှစ်အရွယ်ကြားအလူအယောက်4ယောက်လည်းပြင်းထန်တဲ့အရရှိခဲ့တယ်လို့ပြောပါလိမ့်။လေကြောင်းတိုက်ခိုက်ခံရတဲ့ဒေါ်ဆိုခူကျေးရွာမှာအင်ဂျီ80ကျော်ရှိပြီးတော့လူဦးရေက300ရှိတာပါ။ဒါဟာပထမဆုံးအခြေလီကြောင်းဘုံကျဲတိုက်ခိုက်ခံရတာဖြစ်ပြီးတော့ရွာသူရွာသားတွေနဲ့စီပီးရှောင်တွေကအသက်အန္တရာယ်လုံခြုံရေးအခြေအနေကိုစိုးရိမ်နေကြတဲ့အကြောင်း KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူဒါအေဆိုးကပြောပါလိမ့
်အခုလိုဘုံကျဲတိုက်ခိုက်တာကတော့အစ်စ်ကောင်စီဒုတိယကောင်ဆောင်စိုးဝင်းလက်ကောင်ရောက်နေတဲ့ချိန်လေးဖြစ်တယ်ပေါ့နော်စစ်ကောင်ဆောင်တွေကဒီလက်ကောင်လာတာဖြစ်ဖြစ် Greeny PU လာတာဖြစ်ဖြစ်အမြဲတမ်းဒီကြောင်တိုက်ခိုက်မှုတွေကိုလုပ်လို့ရှိတယ်သူတို့ဖြစ်ပြည်သူလူထုကိုပြစ်မှတ်ထားပြီးတိုက်ခိုက်လို့ရှိတယ်
ဒီသားနယ်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ Brave Warriors of Myanmar BWM အဖွဲ့ကတော့လွိုက်ကော်မြို့မှာရှင်းပါတဲ့ကြားပြည်နယ်နေအခမ်းအနားကိုစစ်ကောင်စီဒုကောင်ဆောင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းတက်ရပြီးတော့ညစာစာပွဲကျင်းပနေတဲ့ပြည်နယ်ခမ်းမကိုဇန်နဝါရီလ14ရက်နေ့ညပိုင်းမှာရှော့တိုက်ဒုံးနဲ့တိုက်ခိုက်ခဲ့လို့ကြေညာချက်ထုတ်ပြန်ထားပါလိမ့်လွိုက်ကော်မြို့ပြည်နယ်ခမ်းမကိုတရားခေါ်မမရှော့တိုက်ဒုံး၅လုံးပစ်ခတ်တိုက်ခိုက်ခဲ့ပြီးတော့ဒေသကိုကဲမှုစစ်ဌာနချုပ်ဒါကစားအပါအဝင်စစ်ကောင်စီတပ်စခန်းတွေကိုရှော့တိုက်တုံးနဲ့တိုက်ခိုက်တာလို့ထုတ်ပြန်ကြမှာပါရှိပါလိမ့်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသလိုထိခိုက်ဒဏ်ရာရရှိမှုရှိမရှိနဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တရားတည်ပြီးကြရဖို့လေစုံစမ်းနေစေဖြစ်ပါလိမ့်ရှင
်မအီတန်းစင်ပြောပြသွားတာပါဆက်လက်ပြီးတော့မတရားဘက်ကအခြေအနေကိုဆက်ပါအောင်မယ်မန္တလေးတိုင်းမတရားမျိုးနယ်အနောက်ဘက်ခြမ်းကနေစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လိုက်လို့မနေ့ဇန်နဝါရီလ16ရက်နေ့မဟာဒေတာကံအမျိုးသားတူတည်ဆုံးသွားတယ်လို့လက်နက်ကင်တိုက်နေတဲ့ဒေတာရင်းအဖွဲ့အစည်းတွေကပြောဆိုပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလက်နက်ကြီးနဲ့မကြာခဏဆိုသလိုပစ်ခတ်တိုက်ခိုက်တာကြောင့်ဒေတာကံပြည်သူတည်ဆုံးမှုတွေရှိနေပြီးရွာထဲနေမီးရှို့တာလည်းရှိနေတယ်လို့စောင့်ကြည့်နေသူတွေကပြောဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ်မာကပြောပြမှာပါ
မန္တလေးတိုင်းမတရားမြို့နယ်အနောက်ချမ်းတုံကုန်းရွာကနေဇန်နဝါရီလ15ရက်ဗုဒ္ဓဖူးနေ့မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်ခဲ့တာပါ။အရင်ကလည်းအလားတူပစ်ခတ်တိုက်ခတ်တာတွေကြုံခဲ့ရဘူးတယ်လို့စစ်ကောင်စီကိုတော်လန်တိုက်နေတဲ့ဒေသရင်းလက်နက်ကိုင်အဖွဲ့ကရဲဘော်တို့က VOA ကိုပြောပါတယ်။
မဖြစ်မဖြစ်လို့လက်လက်ပြတာပဲအဲ့မှာမှပထမဦးလို့ပြဆုံးသွားတယ်ကြာကျွန်တော်တို့တောင်းပြီးတော့တောင်းရပစ္စတုတွေဥစားတာတောင်းရဝယ်ချင်းကြီးတယ်အဲ့နောက်ပိုင်းမှာမှအဲ့ဒီကမဖြစ်လို့ပြားတချင်းလာဝယ်မှုကြည့်ပြတာကြတာတော့ခုလဲအဲ့လိုမျိုးပဲပြတာဦးမှာအဲ့ဘက်ကပြည်သူတွေကိုစစ်ပေးဆောင်လာတယ်အဲ့ဘက်ပြည်သူတွေကတော့မဆောင်ကြဘူးဘောတော့ကျွန်တော်တို့ဒီဘက်ကတာအီးဖျားပြုတယ်မရဘူးသူတို့မဆောင်နေကြခါကျတော့မဆောင်ကြခါကျတော့အခုလိုမျိုးပဲထက်ကြတာ
ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းကလေးငယ်တူအပါဝင်စစ်ကြေရွာဒေသခံမိသားစုဝင်3ဦးလက်နက်ကြီးစာထိမှန်ပြီးတော့တည်ဆုံးခဲ့တယ်လို့ပြောပါရယ်ဒီတိုက်ခတ်မှုမှာဒေသခံတွေရဲ့ပြောဆိုချက်ကိုအခြေခံပြီးသတင်းမီဒီယာတွေမှာဖော်ပြခဲ့ပေမဲ့စစ်ကောင်စီကမဟုတ်မှန်ကြောင်းတုံ့ပြန်ခဲ့တာပါမတရားအနောက်ချမ်းမှာရှိတဲ့ရွာတွေထဲကဒေသခံလေးတွေလည်းပြီးခဲ့တဲ့လစ်ကုံပိုင်းလောက်ကစပြီးတော့မကြာခဏမီးရှို့ခံနေရတယ်လို့အခြေအနေစောင့်ကြည့်သူတွေကပြောပါတယ်။ဥဒိန်ရွာမှာဆိုရင်ဒီကနေ့အထိရွာထဲဝင်မီးရှို့ခံရတာ73ချိန်ရှိပြီလို့ဝက်လက်သတင်းအချက်အလက်ကိုရတာဝန်ကတူကပြောပါတယ်။
ဥရင်ရွာကဒီနေ့နဲ့ဆိုရင်ကျွန်တော်တို့73ချိန်ရှိပြီဗျ။မနက်ခင်းကဆက်ရှိပါဘူး။သူကတော့ဒီတမုံဝင်ရှင်ရှုနေရတာ တခြားရွာတွေကတော့သူတို့ဟိုဒီတို့ဝင်စီးတာပဲရှိရယ်ဒီလာကန်တွေကမဝင်ဘူးညာတော်တော်များများဆွေးပြေးရှောင်နေကြတယ်အဲ့ဒီကျွန်တော်တို့ဝဲဒီမရယာမွန်းနဲ့အနောက်ချောင်းမှာကျွန်တော်တို့အမှကျွန်တော်တို့ဝါချောင်းရှိပါတန်ငါချောင်းဆိုရှိချောင်းချောင်းချောင်းရှိရယ်အချောင်းရဲ့တောင်ဘက်ကရွာဆိုင်ကကိုဆွေးပြေးရှောင်ထားရတာဗျ
လက်လက်ကြီးတဲ့ပြစ်ခတ်တာအပြင်ရွာတဲ့စစ်ကောင်စီတပ်စစ်ကြောင်းဝင်တဲ့အခြေအနေတွေကြောင့်ထွက်ပြေးတိမ်းရှောင်သူတွေရှိသလိုတချို့ဒေသခံတွေကတော့ရွာထဲမှာပဲဆက်ပြီးတော့ရှိနေပါတယ်လက်လက်ကြီးတဲ့ကြားပြီးဆိုရင်နောက်ထပ်တလက်တပါလာတက်တဲ့အကြောင်းလဲဝက်လက်တဲ့အချက်လက်ကိုရက်တာဝန်ခံက VOE ကိုပြောပါရယ
်ဘလုံးဝင်းမှာလည်းသူကအများကြီးရယ်ဘလုံးဝင်းမှာလို့ကျွန်တော်တို့ဒီချက်ခံရုံးနေမှာတော့အများကြီးအဆန်းပါရှိကြကြခါကြရင်တစ်ဖက်ကတော့ဖြစ်လာပြီးအဲ့လိုမျိုးဒီကသူတို့မရဘလုံးဝင်းကလို့ကျွန်တော်တို့ဟောင်းဝဇာရင်းနဲ့ဒါ1 2 design မှာမဇိုင်းနေတယ်အဲ့လိုမျိုးဖြစ်တာရှိကြကြကျွန်တော်တို့ကဒီလူပေါ့နော်ဒီလူအဓိကနားလဲတော့ပေါ့သိနေတာကအဲ့လည်းဒီကလည်းဒီကတော့ပြည်ပြည်ဆိုတာနဲ့နောက်ကတလက်တန်ဆိုတာပါပြီးသားဗျဒလေးတန်ပါပြီးသားအတန်းနားထောင်ပြီးခြင်းနဲ့တက်နိုင်ဆုံးဒီစားကားစားနဲ့အနည်းဆုံးနေရာမှာမနေကြဘူးပေါ့အဓိကအားပြောခြင်းပါဗ
ျမတရားမျိုးနဲ့အနောက်ဘက်ခြမ်းကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတက်တဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်တွေကြာပြီးတဲ့နှစ်နိုဝင်ဘာလကတည်းကတိုက်ပွဲပြင်းထန်ပြီးတော့အပြက်လက်ပစ်ခတ်တာတွေရှိခဲ့ပါတယ်မတရားမျိုးနဲ့အနောက်ဘက်ခြမ်းကျေးရွာတွေကရွာသစ်ဝန်းစုနဲ့ထိပ်ပင်ဆောက်ကျေးရွာတွေကိုပြန်လည်ပြီးသိမ့်ပိုက်ရရှိထားတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီတပ်ကတော့မတရားမျိုးနဲ့ဘောလုံးကွေးတဲ့မှာအထိုင်ချနေပြီးတော့အနောက်ဘက်ခြမ်းမှာရှိနေတဲ့ကျေးရွာတွေစီစစ်ကြောင်းထုံဝင်ရောက်တာအပြင်လက်လက်ကြီးနဲ့ပကြခဏဆိုသလို6လံပြစ်ခတ်နေတဲ့အကြောင်းဒေသတွင်းအခြေအနေစောင့်ကြည့်သူတွေကပြောပါတယ်ရှင်
။အလိမ်မပြောပြသွားတာပါ။ပြစ်ကိုက်တဲ့ပြစ်ကိုက်တိုက်ခတ်ခံရမှုတွေအပြီးမှာတော့ဖားကန့်ဘက်ကမြေပြိုတဲ့တရင်ကိုဆက်လက်တင်ပြပေးမှာပါကချင်ပြည်နယ်ဖားကန့်မြို့နယ်ကြောက်စိမ့်လောက်ွက်နွန်ကန်ပြိုချမှုမှာတေဆုံးသူရုပ်အလောင်း32လောင်းကိုရှာဖွေတရှိခဲ့ပြီးရှာဖွေရေးလုပ်ငန်းတွေကရပ်ဆိုင်းလိုက်ပြီလို့ဖားကန့်ဒေသခံတို့ကဒီကနေ့ပြောဆိုပါတယ်နွန်ကန်ပြိုချရာမှာလူရာနဲ့ချီတေဆုံးနိုင်ကြောင်းဒေသခံတွေကခံမှန်းထားပေမဲ့စီးရင်အတိအကျပြုစုဖို့တော့ခက်ခဲတဲ့အကြောင်းလည်းပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့တရင်ကိုကိုဇော်ဝင်းနိုင်ကပြောပြမှာပါ
ဇန်နဝါရီလ23ရက်နေ့မနေ့တနာရီအချိန်လောက်မှာဖားကတ်မြို့နယ်စိတ်မှုကျေးရွာအုပ်စုကစပော့ကျေးရွာနွန်ကံပြိုကျတာကြောင့်လူနေအိမ်50လောက်နှိမ့်မြုပ်သွားပြီးလူအများအပြားပျောက်ဆုံးခဲ့တာပါပျောက်ဆုံးနေသူတွေကို3ရက်ကြာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်မနေ့ဇန်နဝါရီလ15ရက်နေ့ညနေပိုင်းအထိအလောင်း32လောင်းကိုတွေ့ခဲ့ပါတယ်အခုတော့ရှာဖွေရေးလုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီလို့ဖားကတ်ဒေသခံတို့က VOA ကိုပြောပါတယ
်ဖားကတ်ကနောက်ဆုံးအခြေအနေကမနေ့ကတော့ဘဘဘယ်လိုလုပ်ငန်းတွေနားပလိုက်တာပေါ့နော်အဲနားပလိုက်တာပေါ့ဒီဆုံးတဲ့လူကတော့အလုံးပေါင်း30တယောက်ပေါ့ဟိုစီးုံရောက်ပြီးပြီးသွားတဲ့လူနဲ့ဆိုရင်32ယောက
်နှုံကပြေကြတဲ့အတွက်ပျောက်ဆုံးနေသူ150ကျော်ရှိနေကြောင်းခံမှန်းထားပေမဲ့စီးရင်အတိအကျရရှိဖို့ခက်ခဲကြောင်းလည်းပြောပါတယ
်တဖကမှာတော့မြေယူလိုက်လို့ရှိရင်အစအဆုံးကူညီကြေးလုပ်ငန်းတွေမလုပ်နိုင်တဲ့ပြဿနာကဟိုစီးရင်မရနိုင်နောက်တစ်ချက်ကကြတော့တည်ဆုံသွားပြီဆိုလို့ရှိလို့ရှိရင်လည်းဟိုကျွန်တော်တို့အင်အားပဲလူပဲနှစ်ယောက်ပါသွားတယ်ဆိုပြီးတော့စီးရင်မပြီးကြဘူးဆိုဒီလုပ်ငန်းရှင်ရေပစီလောပန်းတွေကသူအင်အားတော့နှစ်ယောက်ပါသွားပြီပေါ့နော်ဟိုဂယူးတစ်ခိုက်လာပြီးတော့စီးရင်ပြီးတာမျိုးမလုပ်တာတကြောင်နောက်တစ်ခါဟိုဟိုတစုဒီတစုလာရှာကြတဲ့လူအုပ်စုတွေကအုပ်စုလိုက်ပါသွားရင်ပြီးလေပေရောက်တော့မှမသိဘူးဘယ်သူမှမလဲဒါကိုရေးဆိုင်ပြီးတော့ခွင့်မလုပ်တဲ့ခါကျတော့ဟိုစီးရင်မရနိုင်ဘူး
နော်အောင်နှစ်မြုပ်ပျောက်ဆုံးနေသူတွေကိုရှာဖွေတဲ့လုပ်ငန်းတွေရပ်နားလိုက်ရတဲ့အခြေအနေကိုလည်းသူကအခုလိုဆက်ရှင်းပြပါတယ
်။အဲ့တော့ဒါကတော့ကျောတင်းဟောင်းနဲ့ဝင်နေတဲ့ကြီးနဲ့အဲနောက်ကျင်းနဲ့အတူတဲ့မြေကြီးနဲ့ရောပြီးတော့မှနွန်ပေါ့နော်သူကစုပ်လို့လည်းမရဘူးကိုလို့လည်းမရဘူးအခြေအနေကစုပ်လို့လည်းမရဘူးကိုလို့လည်းမရဘူးဆိုတဲ့အခါကျတော့အဲလူနေအိမ်လေးနဲ့လမ်းမကြီးကိုပဲသူကဖော်လိုက်တာပေါ့။ကျန်တဲ့ဟာတွေကတော့ဟိုသူကဒီတိုင်းပဲအချောက်ခံပြီးတော့ဟိုထားမယ်ဥစားမျိုးဖြစ်တာပေါ့နော်။အဲ့တော့လမ်းမကြီးလောက်ပဲရှင်းပြီးတော့မှအကုန်လုံးနားပလိုက်တာ
ဖားကန့်ဒေသမှာလူအသေးအပြောက်များရတဲ့ဖြစ်စဉ်တွေဟာမြေစာပုံပြိုကျတာနဲ့နွန်ကန်ပေါက်ကျတာတွေကြောင့်ဖြစ်ပွားလေးရှိတာပါဒီလိုတည်ဆုံးမှုတွေဖြစ်ပွားတဲ့အခါတိုင်းအပြည့်တိုင်ရှင်းလင်းဖယ်ရှားပြီးရှာဖွေဖို့အခက်အခဲတွေရှိနေပါတယ်2020ခုနှစ်ဇူလိုင်လ3ကဝေခွာရအနီးမြေပြိုတာကြောင့်လူ190ကျော်တည်ဆုံးခဲ့တယ်လို့2019ခုနှစ်ဧပြီလကမော်ဝမ်းကလေးရွာနွန်ကံပေါက်တဲ့အတွက်54ယောက်တေဆုံးခဲ့ပူပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်ပြောပြသွားတာပါ VOA ရဲ့ကြာသာပတင်းနေ့ညဘက်တန်လွတ်စီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မကြာမီပဲအပတ်စဉ်ကန်တာတွေကိုတင်ဆက်ပေးပါအောင်မယ်
VOA American တိုင်းရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်သူ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကို92.5 32နဲ့40 VOA ညချင်းည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့16.25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ Radio အစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။မင်္ဂလာပါ VOA American အသံရဲ့ကြာတာပတင်းနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုဆက်လက်တင်ပြပေးနေပါတယ်။ဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးတိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးပါအောင်မယ်။အခုပထမအဆုံးကတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရုတ်ပိုးကပတ်လမ်းပြဿနာဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်။စစ်ကောင်စီအာဏာသိမ်းလို့မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ပွားနေပေမဲ့တရုတ်အစိုးရကတော့သူအကျိုးစီးပွားကာကွယ်ရေးနဲ့ပိုးကပတ်လမ်းသစ်အကောင့်အထည်ဖော်လာရေးကိုသာအာရုံစိုက်နေတဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ
်။မြန်မာတရုတ်ဓာတ်ငွေပိုက်လိုင်းကို2023မှာစတင်အသုံးပြုပြီးရင်နံပိုင်လိုင်းကို2019မှာစတင်အသုံးပြုပါတယ်။ဒါပေမဲ့ရင်နံတန်းကိုပိုင်လိုင်းဟာသဘာဝပတ်ဝန်းကျင်နဲ့လူအဖွဲ့အစည်းအပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိတယ်ဆိုတာကိုလေ့လာထားတဲ့ပထမဆုံးသောအစီရင်ခံစာကိုတော့လွန်ခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကမှတရုတ်ကုမ္ပဏီကထုတ်ပြန်ပါတယ်။ပိုင်လိုင်းအသုံးပြုပြီး10နှစ်လောက်ကြာမှပိုင်လိုင်းသုံးသပ်ချက်ကိုကျင်းညာလာပါပဲ။ပိုင်လန်းလမ်းကြောင်းတစ်ချောင်းမှာဒေသခံပြည်သူတွေရဲ့တာယာဝါပြောရေးနဲ့တိုးတက်ဖွံ့ဖြိုးရေးအတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့ဖော်ပြထားကြောင်းတရုတ်အစိုးရစင်ဟွာသတင်းဌာနကသတင်းပေးပို့ပါတယ်။တရုတ်ဒဏ်ခွင့်ရင်နံပိုင်လိုင်းကုမ္ပဏီကလူမှုစီးပွားရေးတာဝန်ကိုအောင်မြင်စွာထမ်းဆောင်နေကြောင်းဖော်ပြထားတဲ့အစီရင်ခံစာဖြစ်ပါတယ်။နောက်တစ်ပတ်လောက်ကြာတော့တရုတ်ပိုင်လိုင်းကုမ္ပဏီဥက္ကဋ္ဌကနေပြည်တော်ကိုရောက်လာပြီးဒဏ်ငွေရေထုတ်လုပ်တဲ့စိတ်ကန်းတိဆောက်ရေးအတွက်လက်လာမှုအများဆုံးလုပ်ဖို့သဘောတူချက်ရယူလိုက်ပါတယ်။လက်ရှိရေနံဒဏ်ငွေပိုင်လိုင်းကိုပုံမှန်ထိရောက်စွာအသုံးပြုရေးအတွက်အဆင့်မြင့်ဖို့လည်းသဘောတူလိုက်တယ်လို့ဆိုပါတယ်။စစ်ကောင်စီအာဏာသိမ်းပြီပဲတရုတ်အရင်းအနှီးကတော့ရော့မသွားတဲ့အပြင်တိုးပွားလာဖို့ရပါတယ်။ဂျာမနီနိုင်ငံဖရန့်ဖတ်ငြိမ်းချမ်းရေးသုတေသနဌာနက2021ကထုတ်ဝေတဲ့စာရမှာတော့ပိုးကပတ်လမ်းကြောင်းစီမံကိန်းတွေကြောင့်သဘာဝပတ်ဝန်းကျင်ပြောင်းလဲသွားနိုင်တဲ့အတွက်ကမ္ဘာပေါ်မှာလူဦးရေ24သန်းလောက်လူမှုစီးပွားရေးဘဝပျက်စီးသွားနိုင်တယ်လို့အကဲဖြတ်ထားပါတယ်။မြန်မာပြည်မှာပိုးကပတ်လမ်းကြောင်းစီမံကိန်းကိုအကောင့်ထဲ follow သူဟာတရုတ်အစိုးရပါမြန်မာကတော့မငင်းနိုင်လို့လိုက်လျောလိုက်ရတဲ့သဘောရှိပါတယ်။ပိုးကပလန်းတိဆောက်တဲ့အခါမှာပါဝင်သည့်အားလုံးအကျိုးအမြတ်ခံစားရမယ်လို့တရုတ်အစိုးရကပြောလို့ရှိပါတယ်။တရုတ်ပြည်ကတန်မဏိဗီရမြေပြတ်စစ်စားတဲ့လုပ်ငန်းတွေမှာထုတ်လုပ်မှုပိုးရှံတဲ့ပြဿနာကိုတော့မပြောသလောက်ပါပဲ။2008မှာကမ္ဘာဗန္ဒယေးအကြအကျဲဖြစ်တော့တရုတ်လုပ်ငန်းထောင်တောင်းချီပြီးပိတ်လိုက်ရပါတယ်။တရုတ်ပေါကုံ30ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။တရုတ်အစိုးရကပြည်내တွေကိုဒေါ်လာသန်းပေါင်းသိမ့်ချီထောက်ပံ့ပြီးအခြေခံအဆောက်အုံတွေတည်ဆောက်စေပါတယ်။ဒါပေမဲ့လိုလာတဲ့ပိုးလာတဲ့အခါမှာပြဿနာရှိလာပါတယ်။တရုတ်ပြည်မှာထုတ်တဲ့တန်မဏိ50ရာခိုင်နှုန်းဟာဝယ်သူမရှိလို့ပိုရှမ်းနေပါတယ်။တန်မဏိနဲ့ဆက်သွယ်နေတဲ့လုပ်ငန်းတွေတို့ပေးပြရမယ့်အခြေအနေဖြစ်လာပါတယ်။ဒါကြောင့်တရုတ်ရဲ့အခြေခံအဆောက်အုံလုပ်ငန်းကပိုးရှံတာတွေကိုနိုင်ငံခြားတင်ပို့တဲ့နည်းဟာအကောင်းဆုံးဖြစ်လာပါတယ်။ဒါပေမဲ့အတိအလင်းပြောဖို့မသင့်တော်လို့ပိုးကပလမ်းကြောင်းစီမံကိန်းတွေပေါ်ထွက်လာတာလို့ဆိုပါတယ်။အခြေခံအဆောက်အုံလုပ်ငန်းမှာပိုးရှံနေတာတွေကိုနိုင်ငံခြားတင်ပို့တဲ့နည်းကသာပြည်တွင်းလုပ်ငန်းတွေကိုအသက်ရှူချောင်းစေလိမ့်မယ်လို့တရုတ်အစိုးရအရာတန်းတွေကယုံကြည်ကြောင်းစင်ကာပူနိုင်ငံတက္ကသိုလ်ပမောက်ကလီမင်ချောက်ကလွန်ခဲ့တဲ့နှစ်ဇန်နဝါရီလ1ရက်နေ့ထုတ် International Affairs စာဆောင်မှာရေးထားပါတယ်။ဒ ဒါဟာကျုပ်အစိုးရအရင်ကကျင့်သုံးခဲ့တဲ့အနောက်ဘက်ဒေသပြုံပြိုးရေးအစီအစဉ်နယ်လဲသဟဇာတာဖြစ်သွားပါတယ်တကယ်တော့ဘုကပတ်လမ်းတည်တည်ဆောင်ရေးဟာပုံမှန်ချထားတဲ့စီမံခေတ်မဟုတ်ပါဘူးရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုမှန်သမျှဘုကပတ်လမ်းနဲ့ဆက်နေပါတယ်ဘုကပတ်လမ်းမှာအားလုံးပါဝင်နေပါတယ်ပြည်နယ်အစိုးရနိုင်ငံပိုင်ကုမ္ပဏီ ပုဂ္ဂလိကပိုင်ကုမ္ပဏီ NGO အဖွဲ့ပြည်နယ်အဖွဲ့စတာတွေပါဝင်နိုင်တဲ့စီမံချက်ဖြစ်ပါတယ်။ဒါကြောင့်တောင်ရင်မြကန်းကကရင်တရုတ်ဖက်ဆက်ဒုစရိုက်လုပ်ငန်းတွေကလည်းပုဂ္ဂပလမ်းတွေမှာသူတို့လဲပါဝင်ကြောင်းကြေညာပါတယ်။တရုတ်တန်ယုံကတော့သူတို့မပါဘူးလို့အတီလင်းညင်းဆိုပါတယ်။ဘာပဲပြောပြောစစ်ကောင်စီအာဏာသိမ်းမှုကြောင့် ဒေသကအာဏာပိုင်အမျိုးမျိုးပေါ်ထွက်လာတဲ့အခါမှာဘုကမလမ်းတွေကိုဘဟုကပုံစံဆွဲချမှတ်တဲ့အခြေအနေမရှိတော့ဘူးလို့စောကျော်စင်ခင်းတဲ့အပေါင်းပါတွေကလွန်ခဲ့တဲ့အောက်တိုဘာလထုတ်ပစိဖစ်ရီဗျူးစာဆောင်မှာသုံးသပ်ထားပါတယ်။အကွဲကွဲအပြားပြားဖြစ်နေတဲ့ဒေသဆိုင်ရာအကျိုးစီးပွားနဲ့အညီအကွဲကွဲအပြားပြားဖြစ်လာတဲ့တရုတ်အဖွဲ့အစည်းတွေကတုံ့ပြန်လိမ့်မယ်လို့ဆိုပါတယ်။
လက်တွဲမဖြုတ်ပဲကိုကျိုးစည်းဝါကိုသာဒီမျိုးစုံနဲ့ကာကွယ်ရမှာတရုတ်ဟာထင်ရှားပါတယ်။ဒါကြောင့်စစ်အာဏာရှင်အမြင့်ပြတ်ခြင်းအထိစစ်ကောင်စီကိုတရုတ်ကလက်တွဲဖြုတ်မှာမဟုတ်ပါဘူး။ဒေသခံအင်အားစုတွေနဲ့နားလည်မှုရယူပြီးမရရတ္တကချိုင်ဆိုသလိုရတဲ့နည်းနဲ့အခွင့်အရေးပံမျှကိုချစ်ချုပ်ယူဖို့သာတရုတ်ကစိတ်ကူးမှာဖြစ်ပါတယ်။
နာမည်ပြတ်တာနဲ့နာမည်ဆိုးထွက်တာကိုတရုတ်ကဂရုမစိုက်ပါဘူး။မိမိအကျိုးစီးပွားမြင့်တရေကသာတရုတ်ဘုကပတ်လမ်းရဲ့ရည်ရွယ်ချက်ဖြစ်ပါတယ်ခင်ဗျာ။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပြီးမှာတော့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်။
ကူးဆက်သေဆုံးမှုများနေတဲ့တီဘီယောဂကာကွယ်ရေးထိရောက်စီဖို့အတွက်အားလုံးရဲ့ပူးပေါင်းဆောင်ရွက်မှုဟာအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဘယ်လိုပူးပေါင်းဆောင်ရွက်မှုတွေပါလဲ။ဒီကြောင့် Health Digest ကျမ်းမာရေးဖောင်ဒေးရှင်းအလုပ်မှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစီမန်းကိုဆက်သပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်။ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိဒေါက်ထွေးစီမန်းခင်ဗျာကျွန်တော်တို့
ဒီလူတို့ကနေပြီးတော့ပူပေါင်းပါဝင်ဖို့အဲ့လိုမျိုးရည်ကြီးပါတယ်။နောက်တစ်ခါဒီဓမ္မအာထရာအက်ဂရေးပေါ့လေ။နော်အဲ့လိုမျိုးပေါ့။ဒီပညာအားလုံးကိုသုံးမှုဆိုရင်ခုနကတခွဲခန်းပစ္စည်းတွေအဲ့ဒီဓမ္မရိုက်တဲ့ဆက်တွေပါတယ်ဆိုတော့ကျွန်တော်ဈေးကြီးပါတယ်ခင်ဗျာ။ဈေးကြီးတော့အဲ့ဒီအားတွေသုံးဆွဲနိုင်ဖို့ဘုရားရေးပတ်စံရမလဲ။နိုင်ငံကလည်းဒီနည်းမျိုးနဲ့မျိုးတွေလုပ
ရှိပါတယ်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရအဓိကဘယ်လိုလိုအပ်တာရှိနေလဲဆရာကြီးအဲ့လိုလုပ်ငန်းတွေဟုတ်ဒီရောက်တဲ့စီမံခန့်ခွဲမှုအဲ့ဒါတော့ရေးကြည့်ပါတယ်အဲ့ဒါဆရာဒေသဆရာအုပ်ချုပ်ရေးအာဏာပိုင်အဖွဲ့ဝင်တွေကလည်းကူညီမှသာလေအဲ့ဒီလုပ်ငန်းတွေကိုသိချသာလို့လည်းရှာဖွေလုပ်ငန်းတွေလုပ်နေမှာဖြစ်ပါတယ်ပြည်သူလူကိုယ်တိုင်ကလည်းလူလူလားလားနဲ့သွားပြီးအစ်ခံမယ ူမျိုးတွေဟိုလည်းစစ်ဆေးဖို့အတွက်ပူညီပြီးတော့ပြောပေးရပါမယ်။နောက်တကအင်ဂျင်နီယာမဲ့ဝန်ထမ်းတွေပါတယ်။တချို့ရောတချို့နိုင်ငံတွေမှာအများကြီးရှိပါတယ်။အဲ့လိုမျိုးတွေဟိုစစ်ရပါမယ်။နောက်အချင်းကြနေတဲ့လူတွေအထုတ်ကြနေတဲ့လူတွေဆိုရင်လည်းတော်တော်နီးကနေရတဲ့လူတွေဖြစ်တဲ့အတွက်ကြောင့်အဲ့လိုမျိုးတွေမှာလည်းရှာဖို့လိုပါတယ်။နောက်တကအတော်များများတော့ပေါ့။အဲ migrant နေရာမှာစုဝေးနေရတဲ့ disaster တွေပါတယ်ကြောင့်အော်ကြောင်းနေနေရတယ်မှာလဲအဲ့လိုနေရတယ်ဟိုလည်းလွတ်သွားလို့မဖြစ်ပါဘူး
ဟုတ်ကဲ့ဆရာအဲ့တော့ဒီသဘာဝဘေးဒဏ်ပါဝင်ဘေးဒဏ်အလုံးကိုခံစားပြီးရွှေ့ပြောင်းနေတဲ့သူတွေအလုံးကိုလည်းလေထားရှာဖွေတင်တာပါဆရာနော
်အမှန်ပါတယ်ရှောင်းတေးပြီးတော့တနည်းအားမှာစုဝေးပြီးဒီထိုင်ရတဲ့လူတွေအားဆိုရင်ကျောင်းတက်ကူးဆက်ဖို့တွေ့တာပေါ့လေပြုတ်သိပ်ပြီးတော့နေရတယ်အစားကောင်းကောင်းမစားရဘူးဆိုတော့အားရက respect are the period of Lori Murimale, Shanamu, Yang Yejiwale. Uma, oh, General Nangamaro, Pizivan, Uganda Lunangam, you, Nama, Bengale, Dizina, Yuarese, I want Julia, Dasmanse Pare, Dama Yede, the Lacey, Nibina, Palare, Okria, Pisidi, Rutonsumo, Nitina, Pare, Alusia Yare. Oh, the children are the Russian, eh? Psychic net on Tuan and before the second Dizina, Jobo Itama, a Atrapotiva, Dama Seliva Kodavazu. I don't know you sell your tether, the Yolerali, Narga, who gene expert, the dead molecular Nipian is here, the other strip Liriva, the other Liria, the Luevare, Pedavido, a Yoyota Kama, Luvia Yashi and Yama Silu, Luego Silu Yavare. Hello, Sede Kama, Mia, the same Dima, where Yoga or Shapure, the same Dima, where two men of the Carapin and get it. A Lu, Yuri Cola the Amlu.
အဲ့ဒီမှာဆေးလဲပါတယ်။နော်အဲ့တော့ကြောင့်ဆင်းနေလုပ်ပြီးနေမှာပြီ။ဒါရတဲ့ဒီငွေကြေးထောက်ပံ့မှုအများကြီးရရှိတဲ့အဲ့လိုနိုင်ငံမျိုးတွေပေါ့လေ။အခုတော့အာဖရိကနိုင်ငံတွေဆိုလို့ရှိရင်ဟိုတော်တော်ဟိုလုပ်ပြီးနိုင်တာတွေ့ရပါတယ်။ဒါတော့ဒီယောဂရှာဖွေရေးနဲ့ပတ်သက်တယ်ပေါ့။ဟုတ်ကဲ့။ဒီနေရာမှာဆရာအဓိကသက်ဆိုင်ရာဒီလုပ်ချုပ်တဲ့သူတွေဆိုတာတွေတစ်ဖွဲ အဲ့ဒါပြင်ဒီပြည်သူတွေရဲ့ပူပေါင်းဆောင်ရွက်မှုပေါ့နော်ဟုတ်တယ်ဟုတ်ပါမှန်ပါတယ်ခုနအဲ့ဒီဒီ
ဒီတရားအသိစိတ်နဲ့ပေါ့လေအဲ့စိတ်ဓာတ်ကလည်းတော့ရေးကြည့်ပါတယ်ဒီမှာသာလည်းဒိန်ချာမှခွဲခြားမှုလည်းမရှိပဲနဲ့ဆင်းရဲမယွေချမ်းသာမယွေဒီလိုပဲဖြစ်ဖြစ်ဒီယောဂါဖြစ်ပြီးဆိုလို့ရှိရင်ဖြစ်တဲ့လူပူဇော်မှုတွေကိုခုနကဟာတွေကိုအကုန်လုံးရှာဖွေရင်းရောပူဇော်ရင်းရောအကုန်ပေးနိုင်ရမယ်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီပူပေါင်းဆောင်ရွက်မှုကောင်းဖို့အတွက်ပေါ့န
อาหารธรรมที่ว่าได้ลูกนี่สิริตอดได้ลูกนี่อย่าลงจนตอดได้ลูกนี่สรุปจริงๆเนี่ยผิดนี่แหละขาจ้ะรออะไรลูกမျိုးนี่มาตะชู่ซုံးบ่เลยอาจารย์เนี่ยสิริตอดได้เคสอ่ะรอสิริผักไข่หามาบ่เลยเยตอดได้ลูกว่าได้อย่าลงจนไม่ต้องเอาเปล่ามาบ่เลยだใบอาหารธรรมตลอดๆยืดจริงๆนะอะไรยืดจริงๆอาจารย์อ่ะเว้ยเราเส้นเนี่ยနိုင်ငံเนี่ยဝင်ငွေလေလနိုင်ငံနေမှာတီးဖြစ်အပြင်အကြောင်းရင်းอ่ะအဲ့ဒီလူတွေရစစ်စတမ်ကု Mamma, or Siro San of Pambumushire, or Saria, Dame, Azi Sajim, Amuri, Yahu, Kuna Kutun, Kutawa, Ni, Pekishema, Tape Yavavi.
Okay, Sarah, Kulu, Hayava, Tape, Nindavi, she love you, Siano.
Okay, Ara Legonadu, US Aid of our roots, Christian Enemiro, the main Tape Tower, it's an only Hamale, TV, Nario, the Saya, Tanao, TV, Majashi, and Tanao. ကူးသားလို့ရှိရင်ရှာဖွေမှုကူးသားမှုအပြင်အဲ့လိုပံ့ပိုးမှုတွေလည်းပေးနေပါတယ်အိန္ဒိယလိုနိုင်ငံမှာဆိုလို့ရှိရင်တော့အိန္ဒိယအစိုးရတီဗီဒူနာတယောက်ရဲ့ဘဏ်အကောင့်နဲ့ကိုတလောက်ရူပင်း900ပုံမှန်ထည့်ပေးတယ်ခီစောကိုပဲသုံးမလားဈေးပဲဝယ်သုံးမလားတက်နေသလားပေါ့လေအဲ့လိုမျိုးသုံးတာရှိပါတယ်ဒါအပြင်လူရှင်အမျိုးမျိုးနဲ့ပြီးတော့လူရန်နဲ့စားကြတောက်ဆရာတွေဟိုကျက်ဥလိုလိုဟာမျိုးတွေပ တွေဖြစ်ပါတယ်ဒါအားတွေလည်းတော့ယဉ်ကျေးမှုနည်းမှုတွေအစိုးရတွေကလုပ်ဖို့လိုသလိုအလူရှင်တွေကလည်းဒါမျိုးတွေကိုတူနေပြီးတော့အစိုးရတွေမှာက public private partnership ပေါ့လေဒီပုဂ္ဂလိကကဏ္ဍနာမို့အဖွဲ့အစည်း NGO တွေနဲ့ပူးပေါင်းပြီးတော့လုပ်ဆောင်နေကြတာရှိပါတယ်တော်လည်းအောင်လည်းအောင်မြင်ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲအပတ်စဉ်တင်ပြပေးတဲ့ကျမရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါကြာတာပရင်းနေညဘက် VO ရဲ့အတန်းနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါမယ်ဖားကန့်မြေပြိုလို့လူတွေသေဆုံးရတဲ့သတင်း PNL ပို့လွတ်မြောက်ရေးတပ်ဖွဲ့ဝင်5ယောက်တပ်ဖြိုက်ခံရတဲ့ကိစ္စချင်းပြည်နယ်မှာစစ်ကောင်စီတပ်ကင်းစင်ရေးဆောင်ရွက်နေမှုအခြေအနေနဲ့ရခိုင်ပြည်နယ်ကြောက်တော်ဈေးတဲ့ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တဲ့အကြောင်းတွေကို Suzi Timbia Pitare, Tayan Tatan Law, Si Singu Tinset Pima Pipare, FEVR Fever, why not that I got in set Taraba?
ပါစင်တင်ဆက်သွားမယ်တိုင်းရင်တည်ရင်လွာကကျဆူပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်တန်လူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်တွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါကျွန်မအမီပါနေဆက်ဒေသတိုင်းနာတည်ရင်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်တည်ရင်လွာမှာနားဆင်ရမှာတွေကတော့အခုနှစ်ထဲချင်းပြီမှာစစ်တပ ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်ဖားကမြို့နယ်ဆိုင်းတောင်စိတ်မှုကျေးရွာအုပ်စုရှိစပော့ရွာကကြောက်စိန်တွင်ဟောင်းနွန်ကန်ပေါကြမှုကြောင့်တည်ဆုံးသူတွေထဲရုပ်အလောင်း30လောင်းတွေ့ရှိပြီလို့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါရယ်။ဇန်နဝါရီလ15ရက်နေ့အထိတွေ့ထားတဲ့ရုပ်အလောင်း30လောင်းထဲမှာအသက်နှစ်နှစ်အရွယ်ကလေးရုပ်အလောင်းကအစပါတယ်လို့ဆိုပါရယ်။နွန်ကန်ပေါကြမှုထဲအိမ်အလုံးရေ90ကျော်လဲနှစ်မြုပ်သွားပါရယ်။ရတနာအဓိပတိကြောက်စိန်တူဖော်ရေးကုမ္ပဏီကတူးဖော်ခဲ့တဲ့နှုန်ကန်ဟောင်းနေရာမှာတွင်းအစ်စ်ကမြေစာတွေပြန်ဖို့ရင်မြေအလေးချိန်ကိုမထိနိုင်ပဲဇန်နဝါရီလ23ရက်နေ့မနေ့တနေ့ကျော်မှာနှုန်ကန်ပေါက်ကျမှုဖြစ်တယ်လို့ဖားကန့်ဒေတာခန်တွေကပြောပါတယ်
။ဘဦးအမျိုးသားလွတ်မြောက်ရေးတပ်မတော် PNLA တပ်ဖွဲ့ဝင်9ယောက်နှိပ်စက်တပ်ဖြတ်ခံလိုက်ရတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ဟီဆုံရွာနားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေ PNLA တပ်ဖွဲ့ဝင်9ယောက်ဖမ်းဆီးခံလိုက်ရပြီးနောက်ဇန်နဝါရီလ23ရက်နေ့မနေ့ပိုင်းမှာပအူးပြည်သူစစ် PNLA အဖွဲ့ကနှိပ်စက်တပ်ဖြတ်လိုက်တာလို့ PNLA စစ်ဖက်ဆိုင်ရာပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဇန်နဝါရီလ12ရက်နေ့မှာ PNLA နဲ့စစ်ကောင်စီ PNLA ပူးပေါင်းတပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီး PNLA တပ်ဖွဲ့ဝင်တယောက်ကြာဆုံးခဲ့တဲ့အပြင်9ယောက်ဖမ်းဆီးခံလိုက်ရပါတယ်။သူတို့ကို PNLA အဖွဲ့ကဇန်နဝါရီလ12ရက်နေ့ညပိုင်းမှာညပိုင်းနှိပ်စက်ထားတဲ့ဓာတ်ပုံတွေထုတ်ပြန်ခဲ့ပြီးနောက်နေ့မနေ့စနေနိုင်မှာတော့တပ်ဖြတ်ထားတဲ့ဓာတ်ပုံတွေထပ်မံထုတ်ပြန်ခဲ့တာဖြစ်ပါတယ်
2025ခုနှစ်အတွင်းချင်းပြည်နယ်မှာစစ်တပ်ကင်းစင်သွားအောင်စီရေးအရှိန်မြင့်သွားမယ်လို့ချင်းမျိုးရတပ်ဦး CNF ကပြောပါတယ်။ချင်းပြည်နယ်အတွင်းမှာအာဏာသိမ်းစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်နရဟာဟာခါနဲ့တီးတိမ်မျိုးပေါ်မှာပဲလက်ပတ်နိုင်တော့ပြီးစစ်ကောင်စီလက်အောက်ခံတပ်တွေရဲ့အုပ်ချုပ်မှုကလည်းတိုက်ရင်ဌာနချုပ်တွေထဲမှာပဲရှိတော့တယ်လို့ CNF ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နီကပြောပါတယ်။ချင်းတော်လိုင်းရဲ့တပ်ဖွဲ့တွေဟာတပီနယ်လုံးနယ်နမိတ်ရဲ့80ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားပြီးသိမ်းပိုက်ဖို့ကြံနေသေးတဲ့မြို့တွေကိုဆက်လက်သိမ်းပိုက်နိုင်ရေးအတွက်စစ်ရေးအရှိန်မြင့်သွားဖို့ရှိနေတယ်လို့ဆိုပါတယ်မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်မှာစစ်ကောင်စီတပ်ဖွဲ့တွေဟာဟာခါဖလန်တီတိန်ထန်တလန်စတဲ့မြို့တွေမှာတပ်ဆွဲထားကြပြီးတွန်းဆန်မတူပြီးမင်းတပ်ကံပက်လက်နဲ့ပလက်ဝါမြို့နယ်တွေကတော့စစ်တပ်ကင်းစင်သွားပြီဖြစ်ပါတယ်
ရခိုင်ပြည်ကြောက်တော်မြို့ပေါ်ကရက်ွက်တွေနဲ့ဈေးတဲကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား၈ယောက်ထက်မနည်းတီဆုံးခဲ့ပြီး28ယောက်ထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ကြောက်တော်မြို့ပေါ်ရှိလူနေထူထပ်တဲ့နေရာတွေကိုဇန်နဝါရီလ17ရက်နေ့မနေ့9နိုင်လောက်မှာစစ်ကောင်စီကလေကြောင်းကနေ3ချိန်တိုင်တိုင်ဘုံကျဲတိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ဘုံအလုံးကြီး15လုံးလောက်ကျဲချခဲ့တာဖြစ်ပါတယ်။ဒီဘုံကျဲတိုက်ခိုက်မှုတွေနေရာမှာတင်9ယောက်တီဆုံးခဲ့ပြီးစစ်ကူတမှုခံယူနေချိန်3ယောက်ထပ်မံတီဆုံးသွားခဲ့တယ်လို့ဆိုပါတယ်
တနင်္သာရီတိုင်းကတနင်္သာရီမောတောင်ထိုင်းနယ်ဆက်ကိုသွားတဲ့လမ်းမှာစစ်ကောင်စီတပ်နဲ့ KNU PDF တော်လှန်ရေးပူးပေါင်းတပ်ဖွဲ့တို့အကြမ်းတိုက်ပွဲတွေကြောင်းတရခန့်စစ်ပေးရှောင်တွေအတွက်စားနပ်ရိက္ခာကူညီတွေလိုအပ်နေတယ်လို့ကူညီတဲ့ဖွဲ့စည်းတွေကပြောပါတယ်ထိုင်းနယ်ဆက်ဘက်ကိုသွားတဲ့သိန်းခွန်ဂွန်ဒီတော်ချောင်းနှပေါက်နဲ့ကော့ယွန်းရွာတွေကတရခန့်1400ကျော်ထွက်ပြေးတင်းရှောင်နေကြပြီးလူဦးရေ900အထက်တပတ်စာဖူလုံအောင်ပဲထောက်ပံ့ပေးနိုင်ခဲ့တယ်လို့လက်တွဲညီညီစစ်ပေးရှောင်ကူညီအဖွဲ့ကပြောပါတယ်တိုက်ပွဲတွေဖြစ်နေတာတလလောက်ရှိလာပြီဖြစ်ပါတယ်အခုရက်ပိုင်းမှာလဲတိန်ခွန်ရွာနဲ့အနီနာတော့ဝိုက်မှာစစ်ကောင်စီတပ်ဖွဲ့ဝင်အင်အား300နီးပါးတပ်အထိုင်ချထားပြီးတော့ထိုးစစ်ဆင်နေတယ်လို့တော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေကဆိုပါတယ်
ရှမ်းပြည်တောင်ပိုင်းကြည်သည်မြို့မှာကလေးငယ်တွေအရေးပြားယောဂါနဲ့ဝင်းယောဂါဖြစ်ပွားမှုများနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်အခုလိုဖြစ်ပွားတာဟာလေထုငင်းညံ့မှုတောက်ရီတုံးကြီးမတန့်ရှင်းမှုတွေကြောင့်ဖြစ်တယ်လို့ကြီးလက်ကျန်းမာရေးဆရာမတယောက်ကပြောပါတယ်ကြည်သည်မြို့မိုင်းကောအုပ်စုထဲမှာကုမ္ပဏီ၄ခုကကြောင်မီသွေးကိုနှောင်း၂၀တုံးခုနှစ်ကလေးကစတူးဖော်လာတာဖြစ်ပြီးလူထုတွေစိတ
Nama Nitaine, Jodari, Jama Yiguba, Tikai Lani Ralu, Dida Kanuga Subare. အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းတီမြောက်ပိုင်းဖလန်းမှာမြို့သိမ်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီရဲ့လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်စစ်တုံးမှန်တွေပါတိုက်ဆုံမှုတွေရှိနေပါတယ်အဲ့ဒီဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကစုစည်းထားပါတယ်မင်းတပ်မြုပ်သိမ်းတိုက်ပွဲနဲ့တရက်တည်းစတင်ခဲ့တဲ့ဖလန်းမြို့သိမ်းစစ်ဆင်ရေးဟာဖူးဆူရင်နှစ် ສິ່ງກໍສີຫາຟລາມິໂອມຈາຊີບູອຕ່ວເລຈောင်းກະນີ້ບົງເຈໄຕຂ້າຍນີ້ບີຊັນນະວາຣີລະ4ຫຍັດນີ້ກະເລຄວາງລຸງຍົວກູບົງເຈແຄຍາ
79年79年ကျကာလာမှာပေါ့လေဒီမှာဂျေ29ဖိုက်တာဂျက်ကအဲ့ဒီခေါင်းလုံးရောက်ကုန်တဲ့ချိန်ဖြစ်ပါတယ်ဆိုတော့အဲ့ဒီနေရာကကျွန်တော်တို့ယာယီစစ်တုံးပန်လေးကိုကျွန်တော်ထားတဲ့နေရာဖြစ်တယ်ဆိုတော့စစ်တုံးပန်လေးသူတို့ရှိတဲ့နေရာကိုဖြစ်တာပေါ့လေကျက်တဲ့ဟာကတော့ဒီအကြောင်းရှိမယ်တော့ပရိုစီယုံအဲ့ဒါကိုသူတို့ပြန်ထားပြီးတယ်အဲ့ဒီမှာကျွန်တော်တို့အစီအစဉ်ပြေပေါ်တူဆုံးသွားတယ
Apega Satin Possum Kejabi, Kalaya Nichoshi Dagonga Luebi, Muboga Nia Alongu, Tincho Tana Jabi, Pibari, Leshimale, Flamuma, Siechiniga, Bintani Rajao, Biduri and Ine, Mushan Gwen Langani, Garine, Pietan Dualaram, Lojabu, CNOC and Diabga Three, Betabare, Flamukan Bidu Alongaro, Siechinijao, Dini Tinti, Niyaku, Mabian Najadi, Dinshan, the Jayaze, Pibari, Kamia.
မုံပြင်းရင်းမြစ်အရှိဘက်ချမ်းမှာတော့ဒေါ်လာရေးမဟာမိတ်ပူပေါင်းတက်ဖွဲ့တွေနဲ့စစ်ကောင်စီတက်တို့အကြားတိုက်ပွဲတွေနေစဉ်ရက်ဆက်ဖြစ်ပွားနေတာကြောင့်ရာနဲ့ချီတဲ့ပြည်သူတွေထွက်ပြေးနေရပြီးစာနာရိတ်ခအခက်အခဲတွေဖြစ်နေပါတယ်ဒီကြောင့်ကိုတော့ရမရစုစည်းတင်ဆက်ပေးထားပါတယ်လိုက်ပွဲတွေဖြစ်နေတဲ့ရင်းမြစ်အရှိဘက်ချမ်းမှာတော့ဆန်စီစာနာရိတ်ခတွေလွယ်တကူဝယ်လို့မရအ ပြန်မနေရေးကြောင်လောင်းလမ်းမှာမဖြစ်တဲ့အားလုံးပြိတာတယ်ဒီဆန်နေရခါဒီစီတွေပေါ့နော်သူအများနဲ့ပြင်မသိဘူးတနိုင်တပိုင်စားဖို့သွားဖို့တော့ပြည်သေးတယ်ဒီအများနဲ့ပြလိုက်အကုန်လုံးသိလိုက်တယ်ဒီလက်တလောကတော့ဒီကျွန်တော်တို့ရေရှိပန်းကြီးပါတဲ့ပြတဲ့ကြောင်လောင်းဝဲပေါင်းဝဲစင်ဒီအနီနာမှာရှောင်းရရွေအတွက်ဆန်နေရခါအခက်ခဲတော့ရှိနေပါတယ်ခင်ဗျာဆန်နေပြလာလာတဲ့အပြင်စက်ကောင်စီကလည်းလ ဟာဘေးလို့ရကိုတန်းချောင်သွားကြပြီလို့ဆက်ပြောပါတယ်သိတာတာကတော့ကိုယ့်ရဲ့နေ့ကနေစပြီးတော့ဒီနေ့ထိပေါ့တကူဒီမရဘူးเนาะကြောင်းရမှာလက်ဆန်တွေကပြတ်နေပြီဒီဆန်တွေကလည်းမရောင်းကြတော့အဲ့တော့တချို့ကတော့ဒီလမ်းကိုရှောင်ခွင့်ပြီးတော့အိုးချမ်းကနေအခက်ခက်နဲ့သွားပြီးတော့ရေးကိုလာပြီးတော့ဆေးရှောင်ကြတယ်လို့ရှိတယ်
ဒီဟိုဘက်ချမ်းမှာတော့ပြင်ပြနေတဲ့ကတော့ထောင်းမိပါလို့ရှိနေလို့ကြားတယ်ဒီဖျားသုံးစုလို့ငယ်တိုင်းနဲ့ဆက်ကလူတွေရောအဓိကထောက်ပံ့နေတယ်လို့သိရတယ်ခင်ဗျကျောင်းလောင်းရနဲ့နီးတဝိုက်ကကနအူးထွက်ပြေးလာတဲ့စစ်ဆောင်၄00ဟာမွန်ပြည်တပ်ပါတီထိန်းချုပ်နေမိတဲ့ကိုရောက်လာပြီးဖြစ်ပါတယ်တရော့အတွက်စာနာရိုက်ခါတွေအပြင်ဒိုအပ်တဲ့ကျမကြီးဆောက်ရှောက်မှုနဲ့ဆေးဝါးတွေကိုကူည
ตาลายมหาไม่ผู้บังตะเผ่ดิเนสึกกองสีตัดตุอาจารย์ธันวาคมละ9ยันนี้กันนี่ซะบีดิเนี่ยเฉิ่งที่ไต่ป่วยฤทธิ์ผิดปัวနေတာပါအဲ့ဒီไต่ป่วยฤทธิ์เนี่ยสึกกองสีตัดเผ่ฤทธิ์ထိနာခဲ့ပြီးဇန်နဝါရီ17ရက်နေ့မှာတော့ရေချောင်းကနေပါဘုံကျဲခဲ့ပြီးမြတ်မှတ်လွှဲချော်ခဲ့တယ်လို့လည်းရှေ့တန်းစင်မြေပင်ကမွန်စစ်သားတယောက်ကမမသားနဲ့ခုလို့ပြောပါတယ်
Jeff Fighter Topo.
ตาลายมหาไม่ผู้บ้าอภเฝอฤทธิ์ผิดเดมอนพิจิตปาดีเซอนาชินไตแผ่ยีNNSBEDมอนพีตาลายีตับแผ่MSRFมอนพีกากวยีตับแผ่MSDFมอนพีล้มยอกยีตับมาดอMRANUGPDFและออกขันดอนาสิจองABSDFจ้องตาตับมาดอเนเคเอยูตับแผ่โดเนสึกกองสีตัดโดจาไตกวยฤทธิ์ผิดปัวเนดาบาอะคุเสร็จปิรอตะเถินจินชุกกูน้าสินใจยามาบาชื่น
ဖကမြို့နယ်ထဲကစပော့ရွာရှိကြောက်စိန်တွင်ဟောင်းနုံကံပေါကြမှုကြောင့်တေဆုံးသွားတဲ့သူတွေထဲရုပ်အလောင်း35တလုံးတွေ့ရှိပြီဖြစ်တယ်လို့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။2025ခုနှစ်အတွင်းချင်းပြည်နယ်မှာစစ်တပ်ကင်းစင်သွားအောင်စစ်ရေးအရှိန်မြင့်သွားမယ်လို့ချင်းအမျိုးသားတပ်ဦး CNF ကပြောပါတယ်။
တော်ရရှင်ရဲ့ခုနားဆင်နေကြတာကတော့နက်ဆက်ဒီတာကတိုင်းနာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ချရအောင်ပါရှင်ကျွန်မအမီပါ
တိုင်းရင်သတင်းလောအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါ VOA ရဲ့ကြာသပတေးနေ့ညဘက်အသံလွှင့်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။
အမေရိကပြည်ထောင်စုမှာသမ္မတတာဝန်ယူထားသူတွေအပေါ်ဒီကင်းလွတ်ခွင့်ပြုတာကိုအဆုံးသတ်တဲ့နယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။သမ္မတတာတန်ကုန်ဆုံးဖို့ရပ်ပိုင်းမဲ့လူရောတဲ့သမ္မတဘိုင်ဒန်ကဒီပုတ်ထုံးနေတော့ငါနိုင်ငံကိုနောက်ဆုံးမိန်ခွန်းပြောကြားစင်မှာခုလိုပြောခဲ့တာပါ။သမ္မတတာဝန်ယူထားချိန်ရာဇဝတ်မှုကျူးလွန်တဲ့ဘဲသမ္မတကိုမဆိုပြစ်ဒဏ်ကင်း
ဟာမတ်စ်သွေးကြွအဖွဲ့ကနောက်ဆုံးချက်အချိန်ထိရှော့ပေါ်မှုတွေရဖို့လုပ်နေတယ်လို့အစ္စရေးဝန်ကြီးချုပ်ကဆက်ဆွဲပြီးတော့ဂါဇာပြည်ရဲ့သဘောတူညီချက်ကိုအတည်ပြုဖို့ရွှေ့ဆိုင်းလိုက်ပါတယ်။သဘောတူထားတဲ့အချက်အလုံးကိုဆက်သွေးကြွအဖွဲ့ကလက်မခံတဲ့၍ဒီသဘောတူညီချက်ကိုတရားဝင်လက်ခံဖို့အစ္စရေးအစိုးရအဖွဲ့စီဝေးလုံးမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာ ော်ပြပေမဲ့ဘာတွေလဲဆိုတာအတိအကျမပြောပါဘူး။ဘုံထွေးနေညာပိုင်းကရရှိခဲ့တဲ့အပြစ်ခတ်ရဆေးသဘောတူညီချက်ကိုအစ္စရေးအစိုးရဘက်ကတရားဝင်အတည်ပြုဖို့အတွက်ကိုဒီကနေ့မနက်ပိုင်းဝင်ကြီးအဖွဲ့အစည်းအဝေးလုပ်မယ်လို့မျှော်လင့်ထားခဲ့ပေမဲ့အခုတော့ဒီအစည်းအဝေးနောက်ဆုတ်သွားတာဖြစ်ပါတယ်။တခါဒီအီတလီနိုင်ငံအခြေစိုက်လေကြောင်းရေကြောင်းကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအဆင့်မြင့်နည်းပညာကုမ္ပဏီလီယိုနာဒိုကမြန်မာရေတပ်အတွက်ကိုလက်နေရောင်းချနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆန်လိုက်ပါတယ်။အီတလီမှာနေစဉ်ထုတ် Il Manifesto သတင်းစာ Asian Defense နဲ့ James ကာကွယ်ရေးဆိုင်ရာ Journal မှာဖော်ပြခဲ့ကြသလို 86mm စစ်သင်္ဘောတပ်ဆက်အမြောက် OTO Melara 76/62 တွေကိုရောင်းချခဲ့တယ်ဆိုတဲ့အချက်ကမမှန်ကန်ဘူးလို့ Leonardo ကုမ္ပဏီကဒီဇန်နဝါရီလ15ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင
်။တရင်ချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့အတန်းလွင့်အစီအစဉ်လေးကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုကအလိမ်မှာဖြစ်ပါတယ်။အတန်းပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Kila William နဲ့ Justin Thwaite တို့ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့ဂျာတာပရင်းနေညဘက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကို VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာလည်းအချိန်မရွေးတွားရောက်ကြည့်ရှုနားတော်တာဆင်နေပါတယ်။ကျွန်တော်တို့ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်။တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ
This program has come.